Welcome to the Voice of America in Burmese.
မြန်မာယနေ့ခေတ်မှာတရားရှင်များရှင် VOA မြန်မာပိုင်းအစီအစဉ်2015ခုနှစ်အောက်တိုဘာလ3ရက်နေ့စနေနေ့ညနေခင်းအစီအစဉ်တွေကို6နာရီနဲ့9နာရီအထိ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ကျမနောင်လဖိုင်ပါဒီညနေခင်းအတွက်အစီအစဉ်မှုဖြစ်တော်ဝင်တင်ဆက်သွားမှာပါရှင်
။မင်္ဂလာပါရှင်ကျမခင်ပြူထွေးပါ။ဆီးရီးယားပြည်ပကကြောင့်ရုရှားနဲ့အမေရိကန်အကြားစစ်ပွဲတွေဖြစ်လာနိုင်ကြမရှိဘူးလို့အမေရိကန်သမ္မတဥဘာမာကပြောလိုက်ပါတယ်။တခါအာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းကွန်ဒူးစ်မြို့ကစေယုံကန်တစ်ခုမှာဘုံးခွဲတိုက်ခိုက်ခံရမှုကြောင့်ဝန်ထမ်း9ဦးသေဆုံးခဲ့တယ်လို့နယ်စည်းမထားဆရာဝန်များအသင်းကပြောပါတယ်။နောက်နယူးယောက်မြို့ကကုလသမဂ္ဂထွေထွေညီလာခံကိုတက်ရောက်နေတဲ့နိုင်ငံသားရေးဝန်ကြီးဦးနာမောင်လင်းနဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးတို့မနေ့တုန်းကတွေ့ဆုံခဲ့ကြပြီးတော့ဒီမြန်မာနိုင်ငံပြည်ပြင်ပြောင်းလဲရေးအခြေအနေတွေကိုဆွေးနွေးခဲ့ကြပါတယ်။ဒီလိုမျိုးထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုးသားညုံနဲ့အတူပြောပြပေးပါမယ်ရှင်
။ဒီကနေ့နားဆင်ရမယ့်သတင်းဆောင်ပါကတော့မိုးကောင်းမြို့မှာရောက်ရှိနေတဲ့ NLD ပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ဟာလက်စားမှုပြဿနာကိုဖြေရှင်းနိုင်ဖို့အတွက်ပြောကြားသွားတဲ့အကြောင်းဒေတာခံပြီးသူတူကအခုလိုပြောပါရစေ။ဒီ
လက်စားမှုတွေပါပြအောင်လုပ်ပေးနိုင်မလားဆိုတဲ့မေးခွန်းထုတ်လိုက်တဲ့အတွက်ကြောင့်မို့လို့သူဟာလူသဘာဝရှိတဲ့အတွက်ကြောင့်မို့လို့လုံးဝကင်းစင်နေလို့တော့အာမမခံနိုင်ဘူး။ဒါပေမဲ့ဆန့်ရှင်းတဲ့အစိုးအရာတရက်ကို
ဒီတောင်းမိုက်မှာတော့ RCSS SSA တောင်ပိုင်းတက်ထိန်းချုပ်ရနေမြေအတွင်းနိုင်ငံရေးပါတီတွေကိုရွေးကောက်ပွဲအောင်နိုင်ရေးစည်းရုံးလှုပ်ရှားခွင့်တွေပြုလိုက်တဲ့သတင်းစာရတွေကိုနားဆင်ရဖို့ရှိပါတယ်။ဒီလိုစိတ်ဝင်စားစရာသတင်းဆောင်ပါရမတိုင်ခင်မှာတော့အခုရင်ဆုံးတော့စနေနေ့ထိတ်တန့်ရောက်သတင်းတွေကိုမာခင်ဖြူထွေးနဲ့ကိုသားညင်ဦးတို့ကကြီးညာပေးကြမှာပါရှင်။
ဆီးရီးယားနိုင်ငံအတွင်းအမေရိကန်နဲ့ရုရှားနှစ်နိုင်ငံတို့ရဲ့တိကျလေကြောင်းတိုက်ခိုက်မှုတွေရှိနေတာနဲ့အမျှဆီးရီးယားရဲ့ပြည်တွင်းစစ်ပရိပက္ခကြောင့်တော့အမေရိကန်နဲ့ရုရှားတို့ကြားမှာစစ်ဖြစ်လာနိုင်တဲ့အခြေအနေမရှိပါဘူးလို့အမေရိကန်သမ္မတဘရက်အိုဘားမားကပြောလိုက်ပါတယ်။ဆီးရီးယားသမ္မတဘက်ရှားရ်အာဆတ်ကိုထောက်ခံပံ့ပိုးပေးနေတဲ့ဒီရုရှားရဲ့မဟာဗျူဟာကတော့နိုင်ငံတကာအတိုင်းအဝန်းကြားမှာထောက်ခံမှုများများဆဆရမထားဘူးလို့မစ္စတာအိုဘားမားကပြောပါတယ်။မစ္စတာပူတင်ရဲ့ညွန့်ပေါင်းအဖွဲ့ထဲမှာလောလောဆယ်အီရန်နဲ့ဆီးရီးယားခေါင်းဆောင်အာဆက်တို့ပဲရှိနေပြီးကျန်တဲ့ကမ္ဘာအတိုင်းအဝန်းတစ်ခုလုံးကတော့အမေရိကန်နဲ့အတူရှိနေတယ်လို့လည်းမစ္စတာဝါမာကပြောပါရယ်။ဒီသမ္မတအာဆက်မပါဝင်တဲ့နိုင်ငံရေးအရာဖြစ်ရှင်းမှုတွေဆီးရီးယားမှာလှုပ်ဆောင်နိုင်အောင်အတူတူကြိုးပမ်းသွားဖို့ဆိုတဲ့မစ္စတာဝါမာရဲ့အဆိုပြုချက်ကိုပူတင်ကတုံ့ပြန်ခြင်းမရှိသလိုဆီးရီးယားနိုင်ငံအတွင်းလေကြောင်းတိုက်ခိုက်မှုတွေရုရှားကဒီသတင်းပတ်ထဲမှာဆက်လက်လှုပ်ဆောင်နေပါရယ်။ရုဆီးရီးယားနိုင်ငံအတွင်းရုရှားရဲ့လေကြောင်းတိုက်ခိုက်မှုတွေဟာIS စစ်သွေးကြွတွေကိုပဲအသေးချာပြစ်မှတ်ထားတိုက်ခိုက်တာမျိုးဖြစ်ရလိမ့်မယ်လို့ပြည်သက်သမ္မတ Francois Hollandeကလည်းရုရှားသမ္မတပူတင်ကိုပါရီမြို့ကထိပ်သီးဆွေးနွေးပွဲတစ်ခုအတွင်းမှာပြောဆိုခဲ့ပါတယ်။ရုရှားနိုင်ငံသားရေးဝန်ကြီးကတော့ Mr. Putin ရဲ့လှုပ်ဆောင်ချက်နဲ့ပတ်သက်လို့ကုလသမဂ္ဂညီလာခံမှာအခုခံပြောဆိုသွားခဲ့ပါတယ်။တခါဆီးရီးယားနိုင်ငံသားရေးဝန်ကြီးကလည်းဆီးရီးယားမှာငြိမ်းချမ်းရေးသဘောတူညီမှုရယူနိုင်ဖို့အတွက်သူ့အစိုးရအနေနဲ့ကုလသမဂ္ဂလုပ်ငန်းအဖွဲ့မှာပါဝင်သွားမယ်လို့ပြောဆိုခဲ့ပါတယ်ရှင်။
အာဖဂန်မြောက်ပိုင်းကန်ဒက်စ်မြို့ကဆေးရုံမှာဘုံးတွေဇက်တိုက်ပေါက်ကွဲခဲ့ရမှာဒီကျမကြီးကူညီမှုအဖွဲ့တစ်ခုဖြစ်တဲ့ MSF ကသူ့ရဲ့နေကြမဲ့ဆရာများအဖွဲ့ကသူ့ရဲ့ဝန်ထမ်း9ဦးသေဆုံးပြီးတော့38ဦးဒဏ်ရာရရှိခဲ့တယ်ဆိုပြီးတော့ကြေညာသွားပါတယ်။လေကြောင်းတက်ခိုက်မှုလုပ်မယ်ဆိုတော့ကတော့မိနစ်30မတိုင်ခင်ကတည်းကဒီအမေရိကန်နဲ့အာဖဂန်စစ်ဖက်အာဏာပိုင်တွေဘက်ကအသိပေးကြောင်းကြားထားတယ်လို့လည်း MSF ကပြောပါတယ်။အမေရိကန်စစ်ဖက်ကတော့ဒီအာရုံမှုအခြေအနေခုဒီလေကြောင်းတက်ခိုက်မှုကိုသူတို့လုပ်ခဲ့တယ်ဆိုတာကိုဝန်ခံပြီးတော့အဲ့ဒီမှာတော့မှောင်ယွင်းထိခိုက်မှုတွေဖြစ်သွားနိုင်တယ်လို့လည်းဆိုပါတယ်။အခုလိုဒီဆေးဝန်ထမ်းတွေနဲ့လူနာတွေပြည့်နှက်နေတဲ့ကန်ဒက်ဆေးရုံတက်ခိုက်ခံမှုအပေါ်မှာ MSF အဖွဲ့ကတော့အပြင်းထန်ကိုဝေဖန်ပါတယ်။လက်ရှိအဲ့လိုမျိုးဒီလေကြောင်းတက်ခိုက်မှုဖြစ်နေတဲ့အချိန်မှာပဲဒီဆေးရုံပေါ်မှာလူနာနဲ့ဆေးရုံဝန်ထမ်း100ကျော်ရှိနေပြီးတော့ MSF ဝန်ထမ်း80ကျော်ရှိနေတယ်လို့လည်း MSF အဖွဲ့ကြီးကပြောပါတယ်။ကန်ဒက်စ်မြို့မှာဒီအာဖဂန်စစ်တပ်နဲ့တာလီဘန်တပ်ဖွဲ့တွေတိုက်ပွဲဖြစ်နေတာကိုအမေရိကန်ပြည်ထောင်စုကနေပြီးတော့လေကြောင်းတိုက်ကူပေးနေတာဖြစ်ပါတယ်ခင်ဗျာ
အမေရိကန်နောက်ပိုင်းအော်ရဂွန်ပြည်နယ်ကကောလိပ်ကျောင်းတစ်ခုမှာလူ9ယောက်သေဆုံးပြီး9ယောက်ဒဏ်ရာရခဲ့တဲ့ပစ်ခတ်မှုနဲ့ပတ်သက်လို့တန်တရားရှိသူအသက်26နှစ်အရွယ်အမျိုးသားဟာသူစတင်ပစ်ခတ်ခဲ့တဲ့စာသင်ခန်းထဲမှာရှိနေတဲ့ကျောင်းသားတစ်ယောက်ဖြစ်တယ်လို့အော်ရဂွန်ပြည်နယ်အရာရှိတွေကပြောပါတယ်ရူးစ်ဘတ်မြို့အုတ်ဘတ်ဒေသကောလိပ်ကျောင်းမှာကြာသပတေးနေ့ကပစ်ခတ်ခဲ့တဲ့တနတ်သမားခရစ်ဟာဘာမာစာကိုသူတိသိရမိထားတဲ့လက်နက်73မျိုးစလုံးဟာသူနဲ့ဆိုင်နေဆိုပြီးဖက်ဒရယ်စုံစမ်းစစ်ဆေးသူတွေကယူဆထားပါဗျ။သမ္မတဥဘာမာကတော့တနက်ထိန်းချုပ်ရေးပြည်ပြင်ပြောင်းလဲမှုဥပဒေတရပြဋ္ဌာန်းနိုင်ရေးကွန်ဂရက်စ်လွှတ်တော်ကိုဖိအားပေးတိုက်တွန်းကြဖို့အမေရိကန်လူထုကိုနှိုးဆော်ထားပါဗျ။အမေရိကန်ပြည်ထောင်စုမှာဒီလိုတနက်ပစ်ခတ်မှုတွေမကြာခဏဆိုသလိုဖြစ်ပွားနေတဲ့အခြေအနေမျိုးတွေကိုခွင့်ပြုထားတာကပြည်သူတွေရဲ့နိုင်ငံရေးရွေးချယ်မှုကြောင့်ဖြစ်တယ်လို့ဆိုပြီးအခုလိုဖြစ်ရတွေ့အတွင်းမှာသိဆုံးသွားခဲ့ကြသူတွေရဲ့မိသားစုတွေအတွက်ဒါကိုမပြောင်းလဲနိုင်ပြောင်းလဲအောင်မလုပ်ဆောင်နိုင်သေးတဲ့လူတွေအားလုံးမှာတာဝန်ရှိတယ်လို့သမ္မတဥဘာမာကပြောဆိုသွားပါတယ်။ဘာကြောင့်အခုလိုပြစ်ခတ်ခဲ့တာလဲဆိုတာကိုသိနိုင်အောင်ပြစ်ခတ်သူရဲ့ blog စာမျက်နှာကိုတော့ရဲတပ်ဖွဲ့ကစုံစမ်းစစ်ဆေးဖို့လုပ်ဆောင်နေပါတယ်။စာသင်ခန်းတွေထဲမှာဒရက်ဂျန်ပြစ်ခတ်ခဲ့တဲ့ အခြေအနေကိုမျက်မြင်တွေ့ခဲ့သူတွေကတော့ဒီပြစ်ခတ်တဲ့သူဟာခရီးရန်တွေကိုပြစ်မှတ်ထားတိုက်ခိုက်တာလို့ပြောနေကြပါရဲ့ရှင်
ဩစတြေးလျနိုင်ငံဆစ်ဒနီမြို့မှာဆယ်ကျော်သက်တအူးရဲ့ပြစ်ခတ်မှုကြောင့်ရဲရရှိတူတိစုံခဲ့တဲ့ဖြစ်ရဟာနိုင်ငံရေးပြောကားကြောင့်ဖြစ်ပြီးတော့ဒါဟာအကြမ်းဖက်လှုပ်ရှားမှုပုံစံဖြစ်တဲ့ဆိုပြီးတော့ဩစတြေးလျအစိုးရအရာရှိတွေကဒီကနေ့မှပြောပါတယ်။မနေ့တုန်းတောက်ကြနေတုန်းကဒီအသက်15နှစ်အရွယ်လူငယ်ကဆစ်ဒနီမြို့ရဲ့နောက်ပိုင်းစင်ကြယ်ပုံးတစ်ခုကရဲစခန်းမှာဒီ News South Wales ပြည်နယ်ရဲတပ်ဖွဲ့ရဲ့ဗန္ဓာရေးဝန်ထမ်းတအူးကိုနောက်ကနေပြီးတော့ခေါင်းကိုအနီးကပြစ်ခတ်ခဲ့တာဖြစ်ပါတယ်။အဲ့နောက်မှာရဲတွေနဲ့ပြန်လည်ပြစ်ခတ်မှုအတွင်းမှာတည်ဆုံသွားခဲ့တဲ့အဲ့ဒီလူငယ်ဟာဘသူဘဝဖြစ်တယ်ဆိုတာကိုတော့မသိရသေးပါဘူး။သတင်းမီဒီယာတွေမှာတော့ဒီလူငယ်ဟာအီရန်နိုင်ငံမှာမွေးဖွားခဲ့သူဖြစ်ပြီးတော့အီရတ်ကတ်လူမျိုးဖြစ်တယ်လို့လည်းဖော်ပြကြပါရတယ်။သူဟာရဲဝန်ထမ်းကိုမပစ်ခင်မှာဘာသာရေးကြွေးကြော်တဲ့တချို့အော်ဟစ်သွားခဲ့တယ်လို့လည်းသတင်းချို့မှာဖော်ပြပါရတယ်။တည်ဆုံသွားတဲ့ရဲဝန်ထမ်းကတော့ New South Wales ရဲတပ်ဖွဲ့မှာ18နှစ်ကြာတာဝန်ထမ်းဆောင်နေတဲ့ Curtis Chan လို့သိရပါရတယ်။ချမ်းကိုဘာကြောင့်ခုလိုမျိုးပြတ်မှတ်ထားတိုက်ခိုက်တာလဲဆိုတာကိုတော့ရှင်းလင်းလင်းမသိရသေးဘူးလို့ New South Wales ပြည်နယ်ရဲမင်းကြီး Andrew Sipring ကပြောပါတယ်။ဘာကြောင့်ခုလိုမျိုးပြစ်ခတ်တယ်ဆိုတာသေချာမသိရပေမဲ့နောက်ကွယ်မှာတော့နိုင်ငံရေးပြောကားတစ်ခုရှိနိုင်တယ်လို့ယူဆတဲ့အကြောင်းရဲမင်းကြီးကပြောပါတယ်။အခုဖြစ်ရတဲ့ပတ်သက်လို့ဝန်ကြီးချုပ် Turnbull ကတော့ဒီပြစ်ခတ်မှုဟာအန်အော်တုံ့လုပ်စရာကောင်းတဲ့ရာဇဝတ်မှုသွေးအေးနဲ့လူတတ်မှုလို့ဆိုပြီးတော့ဘာရဲ့ဆိုတာကိုသေချာမသိရတဲ့ဒီနိုင်ငံရေးအရာလှုံ့ဆော်မှုတွေရှိပုံရတယ်လို့လည်းဒီကနေ့မှသူကမှတ်ချက်ပြီးပြောဆိုသွားပါတယ်ခင်ဗျာ။
ဒီကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
view ရဲ့စနေနေ့ညနေခင်းမြန်မာနိုင်ငံကသတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ်ရှင်နယူးယောက်မြို့မှာကုလသမဂ္ဂအထွေထွေညီလာခံကိုတက်ရောက်နေတဲ့နိုင်ငံသားရေးဝန်ကြီးဦးဝနမောင်လွင်နဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီတို့ဒီအောက်တိုဘာလ2ရက်မနေ့ကတွေ့ဆုံခဲ့ကြပါတယ်။မြန်မာနိုင်ငံပြည်ပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေကိုဆက်စစ်မဲ့နိုဝင်ဘာလ10ရက်ရွေးကောက်ပွဲတွေဟာအားလုံးပါဝင်ပြီးတော့ဒီပွင့်လင်းပြီးအများလက်ခံယုံကြည်မှုရှိတဲ့ရွေးကောက်ပွဲတွေအသေးအချာဖြစ်အောင်အမေရိကန်နိုင်ငံသားရေးဝန်ကြီးကမြန်မာအစိုးရကိုတိုက်တွန်းခဲ့တယ်လို့ဒီအမေရိကန်နိုင်ငံသားရေးဌာနကထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။မြန်မာဆူရကရွေးကောက်ပွဲလိလာသူတွေကိုလာခွင့်ပြုတဲ့အပေါ်ကြိုဆိုတဲ့အချိန်ထဲမှာပဲဒီရွေးကောက်ပွဲကာလမှာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တွေကန့်သတ်ထားတာနဲ့လူနည်းစုတွေကိုမဲပေးခွင့်မပေးတာတွေအပေါ်မှာဆိုရင်တဲ့အကြောင်းလဲအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကမြန်မာနိုင်ငံသားရေးဝန်ကြီးကိုထောက်ပြခဲ့တယ်လို့ကြေညာချက်ထဲမှာဖော်ပြထားပါတယ်ရွေးကောက်ပွဲတွေဟာပြည်နှင်းမြင့်တာမှုရှိပြီးတရားမျှတတဲ့ရွေးကောက်ပွဲတွေဖြစ်မယ်လို့နိုင်ငံသားရေးဝန်ကြီးဦးဝနမောင်လွင်ကတော့ကုလသမဂ္ဂအထွေထွေညီလာခံမှာတောက်ကြနေတော့ကမေခွန်းပြောကြားစင်မှာထည့်သွင်းပြောကြားခဲ့ပါတယ်ရှင်
တနေ့တော့ကဒီတရုတ်နိုင်ငံတောင်ပိုင်းဂွန်စီပြည်နယ်အတွင်းကစိုက်ဘုံပောက်ကွဲမှုတွေမှာဒီပြုလုပ်သူလို့တန်လျာရှိခံရသူအမျိုးသားရဲ့ရုပ်လောင်းကိုပောက်ကွဲမှုတွေဖြစ်ရနေရာတစ်ခုမှာတွေ့ရတဲ့အကြောင်းတရုတ်ဆွေရပိုင်းရှင်ဝါသတင်းဌာနကထုတ်ပြန်ပါတယ်။အသက်33နှစ်အရွယ်ဝေယန်ယောင်ဟာဒီပောက်ကွဲမှုတွေလုပ်တဲ့လက်သက်တရားခံဖြစ်တယ်လို့တရုတ်ရဲကနေပြီးတော့မှတ်ယူထားတာပါ။ပောက်ကွဲမှုတွေကြောင့်လူပေါင်း10ဦးထက်မနည်းသေဆုံးခဲ့ရပြီးတော့50ကျော်ထိခိုက်ဒဏ်ရာရသွားပါတယ်။အခင်းဖြစ်ရနေရာတွေမှာစုံစမ်းတွေ့ရှိချက်တွေမေးမြန်းချက်တွေနဲ့မှတ်တမ်းကင်မရာတွေအရရဲကနေပြီးတော့အခုလိုမှတ်ချက်ချခဲ့တာလို့ရှင်းဝါသတင်းကရေးပါတယ်။ဝေသေဆုံးတဲ့ဆိုတာကို DNA အထောက်အထားတွေလည်းရထားပြီးတော့သူ့ရဲ့ရုပ်အလောင်းကိုဗမာတွေ့ရဲဆိုတာကိုတော့အသေးစိတ်ထုတ်ဖော်မပြောသေးပါဘူး။ကနဦးရဲစုံစမ်းတွေ့ရှိချက်တွေအရတော့တရားခံဖြစ်တဲ့တန်လျာရှိခံရသူဝေဟာအနီးနားကဆန်တစ်ခုမှလုံးလုံးနေသူတူဖြစ်ပြီးတော့သူဟာဒီအလုံးနဲ့ပတ်သက်ပြီးတော့အဲ့ဒီမှာရှိတဲ့ဒေသခံရွာသားတွေဒါမှမဟုတ်ဝန်ထမ်းချင်းချင်းမကြည်မနက်ဖြစ်ရကနေပြီးတော့အခုလိုလုပ်တာလို့တွက်ဆထားပါတယ်။ဒါနဲ့ပတ်သက်လို့ဖြစ်ရအသေးစိတ်ကတော့ရဲကထုတ်ဖော်မပြောသေးပါဘူးခင်ဗျာ
။ Saudi Arabia နိုင်ငံမှာနှစ်စဉ်ကျင်းပတဲ့ Hajj Muslim ဖျားဘူးပွဲတော်အတွင်းပြီးခဲ့တဲ့သတင်းပတ်တုန်းကလူအုပ်ပြီးတည်ဆုံခဲ့ကြတဲ့ Iran ဖျားဘူးတွေရဲ့အလောင်းတွေကဒီပထမတစ်တုပ်ကတော့ဒီကနေ့ Iran ကိုလေယာဉ်နဲ့ပြန်လည်တည်ဆောင်ခဲ့ကြပါတယ်။ဒီလေယာဉ်စိုက်ကပ်လာတာနဲ့အမျှဒီ Iran လေစိတ်မှာဒီကနေ့ပြန်တယ်လာတဲ့အလောင်းတွေကိုလက်ခံတဲ့အခမ်းအနားကို Iran သမ္မတ Hassan Rouhani အပါအဝင်အကြီးအကဲဆွေးအရာရှိတွေတက်ရောက်ခဲ့ကြပါတယ်။လူအုပ်ပြီးတည်ဆုံခဲ့ကြတဲ့ Iran နိုင်ငံသား464ယောက်ထဲက104ယောက်ရဲ့အလောင်းတွေကိုပထမဆုံးအကြိမ်လေယာဉ်နဲ့ပြန်သိမ်းခဲ့တာပါ။အခုဖြစ်ရကြောင့် Iran နဲ့ Saudi Arabia နှစ်နိုင်ငံအကြားဆက်ဆံရေးကိုလည်းပုံမထိခဲ့ခဲ့ရတာဖြစ်ပါတယ်။ Saudi Arabia ရဲ့စီမံခန့်ခွဲမှုညံ့ဖျင်းတာကြောင့်အခုလိုလူအုပ်ပြီးတည်ဆုံတာတွေဖြစ်ရတာလို့ Iran ကပြစ်တင်ထားပြီးတော့ဒီ Iran မှာရှိတဲ့ Saudi တန်ရုံအပြင်ဘက်မှာလည်းဆန္ဒပြပွဲတွေလုပ်ခဲ့ကြပါတယ်။ Saudi နိုင်ငံအနေနဲ့တည်ဆုံသူတွေရဲ့အလောင်းတွေကိုနေရက်ကိုပြန်မပို့ပေးဘူးဆိုရင်ပြင်းပြထန်ထန်တုံ့ပြန်သွားမယ်လို့လည်း Iran ရဲ့ဩဇာအရှိဆုံးကောင်ဆောင် Ayatollah Ali Khamenei ကသတိပေးထားပါတယ်။စက်တင်ဘာလ24ရက်နေ့က Hajj ဖျားဘူး969ယောက်လူပိသေဆုံးခဲ့တဲ့အထက်မှာအီရန်နိုင်ငံကအများဆုံးဖြစ်ပါတယ်။နှစ်စဉ်ဒီဖျားဘူးကာလအတွင်းမှာအခုလိုလူအုပ်ပိသေဆုံးမှုတွေမကြာခဏဆက်တလို့ဖြစ်ပြီးတော့ဒီနှစ်ဖြစ်ရက်ကတော့1990ခုနှစ်ကလူပေါင်း1400သေဆုံးခဲ့တဲ့ဖြစ်ရက်နောက်ပိုင်းမှာအဆိုးရွားဆုံးဖြစ်ခဲ့တာပါရှင်။
ဂရိနိုင်ငံကနေတဆင့်ဥရောပမှာခြေချနေထိုင်ခွင့်ရဖို့အတွက်ထွက်လာကြတဲ့ရွှေပြောင်းဒုက္ခသည်ရေအတွက်ဟာဒီသတင်းပတ်တွေအတွင်းမှာတိတိကျကျနေပါသွားတာဟာရာသီဥတုဆူယောင်မှုကြောင့်ဖြစ်တယ်လို့ဒီဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံကပြောပါတယ်ဒါပေမဲ့အခုလိုမျိုးရေအတွက်နေပါသွားတဲ့အခြေအနေကတိတ်ကြကြတော့ဒီတိုင်းဆက်ဖြစ်နေမှာမဟုတ်ဘူးလို့ UN ဆရာအရာရှိတွေကပြောပါတယ်ဂရိကမ်းခြေကိုရောက်လာကြတဲ့နောက်ဆုံးသတုတ်ထဲမှာတချို့ကဆီးရီးယားနိုင်ငံကဒုက္ခသည်တွေဖြစ်ကြပါတယ်သူထွက်ခွာလာတဲ့အချိန်မှာဒီပင်လယ်ထဲလှိုင်းလုံးကြီးတွေတက်လာတာတွေ့ရတော့နောက်ပြန်ဆုတ်ချင်တဲ့စိတ်တွေဖြစ်ခဲ့ပြီးမဲ့တိုင်းပြည်တွေကနေပြီးတော့ထွက်ပြေးလာတဲ့သူတို့အတွက်ကသွားစရာမြေမရှိဘူးလို့ဆီးရီးယားဒုက္ခသည်တွေကနေပြီးတော့ပြောဆိုခဲ့ပါတယ်ခင်ဗျာ
စနေနေ့ညနေခင်းထိတ်တန်းရောက်သတင်းတွေကိုမခင်ပြူတွေနဲ့ကိုတိုင်းရင်ဦးတို့ကကြီးညာပေးခဲ့တာဖြစ်ပါတယ် VOE ကနေစနေနေ့ညဘက်သတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်ရှင်အခုပထမအဦးဆုံးတော့ NLD ပါတီရဲ့ကချင်ပြည်နယ်ခီးစင်အတွင်းပြောဆိုချက်တွေကိုတင်ဆက်ချင်ပါတယ်တဘာဝတန်ရန်ဇာရတွေကိုမှန်မှန်ကန်ကန်ထုတ်ယူသုံးစွဲနိုင်ဖို့အတွက်ပညာရေးအဆင့်တန်းတွေကိုမြင့်မားအောင်လုပ်ဖို့လိုမယ်လို့ NLD ပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ဟာမိုးကောင်းမြို့မှာဒီကနေ့ပြောကြားလိုက်ပါတယ်ဒေါအောင်ဆန်းစုကြည်ရဲ့ကချင်ပြည်နယ်ခီးစင်အတွင်းပြောဆိုတာလည်းဖြစ်ပါတယ်ဆက်သွယ်မေးမြန်းထားတဲ့ကုညာဝင်းအောင်ကပြောပြမှာပါရှင
်ကချင်ပြည်နယ်စီယုံရေးခီးစင်အဖြစ်စက်တင်ဘာလ2ရက်နေ့မှာမြကြီးနားမြို့ကိုရောက်လာခဲ့တဲ့ NLD ပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ဟာဒီကနေ့မနက်ပိုင်းခေမာတီဝန်ဖုန်းတော်ကြီးအကြောင်းကဆရာတော်တွေကိုဂါရဝပြုခဲ့ပြီးနောက်မြကြီးနားမြို့ YMCA မှာဖွင့်လှစ်ထားတဲ့တရားဥပဒေစိုးမိုးရေးရုံးဖွင့်ပွဲကိုတွားရောက်ခဲ့ပါတယ်။အဲဒီကတဆင့်မနက်7နာရီခွဲမှာမိုးကောင်းမြို့ကိုတွားရောက်ခဲ့ပြီးနေ့လယ်12နာရီလောက်မှာမိုးကောင်းမြို့ကန်တွေကိုတွေ့ဆုံဟောပြောခဲ့ပါတယ်။မြန်မာနိုင်ငံမှာအဂတိလိုက်စားမှုလက်စားမှုတွေပေါများနေတာကြောင့်ဒီကိစ္စကိုဘယ်လိုဆောင်ရွက်သွားဖို့ရှိပါသလဲလို့မိုးကောင်းမြို့ကန်တွေကဒေါအောင်ဆန်းစုကြည်ကိုမေးမြန်းတဲ့အခါ NLD ပါတီအနိုင်ရခဲ့ရင်တန်ရှင်းတဲ့အစိုးရတရက်ဖြစ်လာအောင်လုပ်သွားမယ်လို့ပြန်ဖြေကြောင်း NLD ပါတီကချင်ပြည်နယ်စည်းရုံးရေးတာဝန်ခံဒေါ်ကျူကျူတန်းကအခုလိုပြောပြပါရစေ။
အခွင့်အစည်းမှာလက်စားပြီးတော့မှအားလုံးကတရားမျှတမှုပြင်းနေတဲ့အပေါ်မှာ PDP ရမေးလာတယ်လေ။ဒီလက်စားမှုတွေပတ်ကြအောင်လုပ်ပေးနိုင်မလားဆိုတဲ့မေးခွန်းထုတ်လိုက်တဲ့အတွက်ကြောင့်မို့လို့အဲ့ဒီအခါမှာလူဟာလူတဘာဝရှိတဲ့အတွက်ကြောင့်မို့လို့လုံးဝကင်းစင်မယ်လို့တော့အာမမခံနိုင်ဘူး။ဒါပေမဲ့ဆန့်ရှင်းတဲ့အစိုးအရာတရက်ကိုတော့အင်အေဒီယာဖွဲ့အသိနိုင်မှာဖြစ်တယ်။ဒါကြောင့်မို့လို့အင်အေဒီကိုမဲပေးပါဆိုပြီးတော့မှပြောပါတယ်
။မြန်မာနိုင်ငံမှာကချင်ပြည်နယ်ဟာတဘာဝတယံဇာတဘောကျွေဝတဲ့ပြည်နယ်တစ်ခုလည်းဖြစ်ပါတယ်။ကချင်ပြည်သူတွေကတော့တယံဇာတရဲ့အကျိုးကျေးဇူးကိုမခံစားရတာကြောင့်ဒါနဲ့ပတ်သက်လို့မေးခွန်းထုတ်ခဲ့ရမှာလေဒေါအောင်ဆန်းစုကြည်ကဖြေကြားသွားကြောင်းဒေါ်ကျူကျူတန်းကရှင်းပြပါတယ
်။တင်ရဇာတတွေနဲ့ချမ်းသာတဲ့ကျမတို့နိုင်ငံမှာပြည်သူတွေဟာဒီတင်ရဇာတရဲ့အကျိုးကိုမခံစားရဘဲနဲ့ဆင်းရဲနေတယ်နော်။ဒီလိုမဖြစ်ရအောင်နော်။ဒီတင်ရဇာတတွေကိုနော်ကောင်းမွန်စွာအသုံးချနိုင်ဖို့အသုံးချတတ်ဖို့နော်။ပညာရဲ့အဆင့်အတန်းကိုမြင့်မားအောင်လုပ်ဖို့အတွက်ကအစိုးရအဖွဲ့ဖွဲ့စည်းနိုင်ငယ်လို့ရှိရင်ဒါကိုလုပ်မှာပါဆိုတာပြောပါလေ
ရွေးကောက်ပွဲမတိုင်ခင်အခုလိုကာလမြန်မာနိုင်ငံဒေသတချို့မှာဗုဒ္ဓဘာသာရေးခေါင်းဆောင်တချို့ကနိုင်ငံရေးမှာဝင်ရောက်ဆက်ဖက်နေတာရှိနေတဲ့ကိစ္စအပေါ်မှာလည်းမိုးကောင်းဒေသကံတွေကဒေါအောင်ဆန်းစုကြည်ကိုမေးခွန်းထုတ်ခဲ့ကြပါတယ်ဒါနဲ့ပတ်သက်လို့ဒေါအောင်ဆန်းစုကြည်ဘယ်လိုဖြေကြားခဲ့တယ်လဲဆိုတာကိုဒေါ်ကျူကျူတန်းကပြောပြပါတယ
်အဲ့လူတစ်ပြည်ကတော့မိုးကောင်းမှာတော့ဘာသာရေးကိစ္စလည်းမေးပါတယ်နော်ဒီနိုင်ငံရေးမှာဘာသာရေးကိုလာပြီးအသုံးချပြီးတော့မှလုပ်နေရတဲ့ပတ်သက်ပြီးတော့မှမေးပါတယ်နော်အဲ့ဒီခါမှာတော့ဒေါအောင်ဆန်းစုကြည်ကပြောပါတယ်ဝယ်စီအုပ်ချုပ်ပုံအခြေခံဥပဒေမှာကိုယ်မှဘာသာရေးနဲ့နိုင်ငံရေးကိုရောထွေးမှုမပြုရဘူးအသုံးမချရဘူးဆိုတာပါပါတယ်တဲ့ဒါကြောင့်မို့လို့တဲ့နော်ဒီလိုလုပ်နေတာဟာတဲ့နော်ဥပဒေနဲ့မကန့်ညီပါဘူးတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတော့အဲ့ဒီတော့ပြန်လဲပေါ့နော်ပြန်လဲပြီးဖြေပါဖို့တိုက်ခိုက်ဖို့ဆိုတာမျိုးတွေဟာပေါ့နော်နိုင်ငံရေးတရားဟောတဲ့အခါမှာဘာသာရေးနဲ့ပတ်သက်ပြီးပြောရတာတွေဟာဥပဒေနဲ့အဲမညီဘူးတဲ့နော်ဒီလိုမျိုးပြောပါတယ်
မိုးကောင်းမြို့ကနေမွန်းလွဲတနအီခွဲလောက်မှာထွက်ခွာလာတဲ့ဒေါအောင်ဆန်းစုကြည်ဟာဟိုပင်မြို့မှာခီးတစ်ထောက်နားခဲ့တယ်လို့ဒီကနေ့ညမိုးညင်းမြို့မှာညအိတ်ရန်နာမှာဖြစ်ကြောင်းသိရပါပါတယ်ခင်ဗျာ
။ကုံရံဝင်းအောင်ပြောပြသွားတာပါရှင်။အခုလိုဒေါအောင်ဆန်းစုကြည်ရဲ့ကချင်ပြည်နယ်ခီးစင်တွင်ပြောကြားချက်တွေပြီးမှာတော့ရှမ်းပြည်ဘက်ကနိုင်ငံရေးပါတီတွေကိုမဲဆွယ်ခွင့်ပြုတဲ့သတင်းကိုနားဆင်ရမှာပါ။ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSSSA တောင်ပိုင်းတပ်ထင်းချုံရနယ်မြေအတွင်းနိုင်ငံရေးပါတီတွေရွေးကောက်ပွဲအောင်နိုင်ရေးစည်းရုံး Queen Dread, Messer Magosley, Laundry, a long chong yego, so ya than a shampy down by the doga, that when you be up yan lay quimbu like pibare. Name you don't see it in my moody, young RCSS bagger, body, you low shark when bait like be now by and cool up yam quimbu rebo, shampy nega, body, real, let Josu jabare. They say go ramasumo at him jab be my washing.
Hobare, Abdovala de Yanigani Sabido, Champine Bianle Turaye Council, RCSS SSA Downmine Tapagani Bido, Nangaye Party Dre, We Out Meswe Lo Shark, Win Pipin Tare, RCSS Get Tain Chow Name Ye, Such Out Name Yema, Nangaye Party Dre, and the Tongsanga Wick Up Way Aunaye, Party Sio Ye Meswe Ye Longani, Bianle Loka Nami Pijang, Jinja Jet Topian, Quimbu Lai Bare. Nangaye Party Dre, Longjong Yego, Tamarone, Champi Downmine Tatuja, the Bordu Nimu Garikawo Ya. Down you my pipido. RCSS SSA down my tain chow name ego. COE cement and a party debaga. RCSS SSA down my day name again. The Saya Sasaye young downing and ego. At the bay down diama pitted down. Champion did that can to Uga Pioware.
Tonoroa, you know, our Tara and Mola, a Nanga Yachin, you know. See, so ya two say as your own name, two sisters in the job. And Nemi am thinking low as I'm Genoa, while Yagi look Tali. Of course, Genoa, Pianpio, Topian. ฮะตนโยงดําคันเลยไอ้เลใบโคลํายงบ่ไอ้อยู่ไตนูเนี่ยตุ้ยแกเลยตุ้ยตรัวกระดิดตุ้ยติดใจอะมาตนโทเป็นเป็นเจียชัดแท้มาเอ้ฝ่าท่าเลยยงยีว่าลุกได้ที่สาวตนโทอ่ะตรัวว่าสกิลดีลุกไปเนี่ยแกโลว่าตรัวซิยงยีตั้วลุษิ่นเสร็จสัญญาว่าฐานะดีๆบ่อาจารย์ตะเมียตั้วบ่ตรัวอยู่ในมาตั้วลุษิ่นตนโทไอ้สิทธิตามุสว่าชื่อเลยไอ้อะไรเหมือนจองจาตั้วบ่ ไอ้เนี่ยสมมุติไอ้จนเราพ่อเลยชื่อเลยมาไอ้นั่งค้างดูบ่าวมูเซลเลยจนเราศึกษาอยู่ไอ้ยงเลยชื่อมาสิทธิตามุสว่าชื่อไอ้จนเราอยู่เนาะจองจาเลยจองจาที่มาไอ้สิทธิตามุสอยู่เลยจองจาไอ้ลมอยู่บ่
အခုလိုမျိုးအာစီအက်အက်အက်အက်အေးတောင်းပိုင်းတပ်ဖက်ကပြန်ပြီးတော့ခွင့်ပြုလိုက်တဲ့အပေါ်ရှမ်းမြို့သားဒီမိုကရေစီအဖွဲ့ချုပ်အက်အန်အယ်ဒီရဲ့ဒီယိုကထာဦးဆိုင်စောအောင်ကကြိုဆိုပြီးတော့နေမြေစီယုံရေးစင်မဲ့လွတ်တော်ကိုယ်စားလှယ်လောင်းတွေရဲ့လုံခြုံရေးအနေအထားကိုစောင့်ကြည့်သွားရမှာဖြစ်တယ်လို့ဆိုပါတယ်။အခုကဂျာနယ်နေမြေတော့သိနေပြီအဲ့ဒီနေမြေတော့သတင်းမကြားသေးပါဘူး။ပထမအတို့ ုရပါပြီဆိုတော့သူတို့ပဲပညာတဲ့အတွက်ကြောင့်အဲ့ဒီပေါ်မှာတော့ဒါကဒီခွင့်ရသင်တို့ရမယ်သဘောတရားရှိပါတယ်အခုသူတို့ပညာချက်အတိုင်းဆိုရင်သူတို့ကအကြောင်းကြားပြီးသွားနိုင်ပြီလို့ပြောတာပါအဲ့ဒီတိုင်းဆိုရင်အကြောင်းကြားပြီးတော့သွားရင်လုံခြုံမယ်လို့ထင်ပါတယ်
RCSS SSA တောင်ပိုင်းတပ်ဖက်ကအခုလိုမျိုးသူတို့ထိန်းချုပ်ထားတဲ့နေမြေထဲမှာခွင့်ပြုလိုက်တဲ့အတွက်လုံခြုံရေးအတွက်စိတ်ချသွားရတယ်လို့နိုင်ငံရေးပါတီတွေပို့ပြီးတော့မှအဆင်ပြေပြေမဲဆွဲစည်းရုံးခွင့်ရမှာဖြစ်တယ်လို့ဘဲနိုင်ငံရေးပါတီကိုမဆိုလှုပ်ရှားခွင့်ပြုလိုက်တဲ့အပေါ်မှာလည်းရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီ SNDP ဘက်ကကြိုဆိုပါတယ်လက်ရှိပြည်သူ့လွှတ်တော်ကိုယ်စားလှယ်လည်းဖြစ်2015မှာပြန်ပြီးတော့အရွေးခံမဲ့လွှတ်တော်ကိုယ်စားလှယ်ဦးရဲထွန်းကရှမ်းပြည်တောင်ပိုင်းတပ်ထိန်းချုပ်နေမြေထဲစီအိုရေးစင်ခဲ့တဲ့အခြေအနေကိုအခုလိုပြောပြပါတယ်
။ကောင်းတာပေါ့ဗျာသူတို့ကအဲ့လိုခွင့်ပြုတယ်ဆိုတော့အခုကျွန်တော်တို့ချမ်းပါတီကလည်းနှစ်ပါတီဖြစ်နေတယ်။နှစ်ပါတီဖြစ်နေတဲ့အခါကျတော့ချမ်းတက်ကလည်းနှစ်ဖွဲ့ဆိုတဲ့အခါကျတော့သူတို့ကအဲ့လိုဟိုဒီမိုကရေစီကြကြဘယ်သူပဲဖြစ်ဖြစ်လားဘယ်ပါတီပဲလားသူတို့လည်းစီယုံဟောပြောခွင့်ရှိပါတယ်ဆိုတော့အလုံးအတွက်တန်းတူညီတူအခွင့်အရေးရတော့ကောင်းတာပေါ့နော်။ဒါတို့တက်မှုတစ်ခုပေါ့နော်။အကျန်တဲ့ကလက်နဲ့ကင်အဖွဲ့အစည်းတွေလည်းအဲ့လိုသဘောထားနိုင်ရင်ကောင်းတာပေါ့
။ပြီးခဲ့တဲ့ရက်ပိုင်းတွေကအစိုးရတက်တဲ့ရှမ်းပြည်တက်တို့ကြားတိုက်ပွဲတွေဖြစ်ခဲ့ပြီးတော့နေမြေထဲမှာစီရေးတင်းမှနေခဲ့တာကြောင့်လုံခြုံရေးစိုးရင်ရလို့ရှမ်းပြည်တောင်ပိုင်းတက်ဖက်ကနေနေမြေတွင်းမှာပါတီတွေမဲဆွဲစီယုံရေးလှုပ်ရှားခွင့်ကိုစက်တင်ဘာလ16ရက်နေ့ကနေစလို့ပိတ်ပင်ခဲ့တဲ့အတွက်ရွေးကောက်ပွဲမဲဆွဲစီယုံရေးလုပ်ငန်းတွေလုပ်နေတဲ့ရှမ်းပါတီတွေအခက်တွေ့ခဲ့ကြရတာပါ။အခုချိန်ထိကတော့ရှမ်းပြည်နယ်တွင်းနေမြေတချို့မှာအစိုးရတက်တဲ့ရှမ်းပြည်တောင်ပိုင်းတက်တို့ကြားစီရေးတင်းမှမှုတွေကတော့ရှိနေစေအနေအထားဖြစ်ပါတယ်ရှင်။
ဒီ OA မြန်မာပိုင်းရဲ့ရွေးကောက်ပွဲအထူးအစီအစဉ်ဖြစ်တဲ့ရေဒီယိုအစီအစဉ်တင်ဆက်မှုတွေကိုစက်တင်ဘာလ28ရက်နေ့ကစတင်ပြီးတော့နေ့စဉ်တနေ့ကို9နိုင်ခွဲစာတိုးမြင့်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ညနေ6နိုင်ခွဲကနေ9နိုင်အစားညနေ6နိုင်ကနေ9နိုင်အထိတနေ့ကြာတင်ဆက်ပေးသွားပါမယ်။နေ့စဉ်ရုံမြင့်တန်ကြားအစီအစဉ်တွေကိုလည်း9နိုင်ခွဲစာတိုးမြင့်ပြီးတော့ တနေ့ကိုတနင်္ဂနွေကြာတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ် VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုတော့ Asia Set 7ဂျိုရုကနေဖန်ယူကြည့်ရှုနိုင်ပါတယ် VOA ရုပ်သံနဲ့ Radio အစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အထူးကျေးဇူးတင်ပါတယ်ခင်ဗျာ
ပြေကနေစနေနေ့ညနေခင်းသတင်းတွေကိုဆက်လက်တင်ဆက်နေပါတယ်ရှင်အခုတော့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေနဲ့ငင်းချမ်းရေးဆိုင်ရာသတင်းဆောင်ပါတွေကိုတင်ဆက်မှာပါ NCA တနင်္ဂနွေလုံးအပြစ်ခတ်ရက်စဲသဘောတူညီချက်စာချုပ်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့သာလက်မှတ်ရေးထိုးဖို့အတွက်သဘောတူတဲ့အတွက်ဒါဟာတနင်္ဂနွေလုံးအပြစ်ခတ်ရက်စဲရေးအတွင်မဆောင်ဘူးလို့ညီညွတ်တော်တိုင်းရင်းသားလူမျိုးများ Federal Council UNFC ကပြောလိုက်ပါတယ်ဆက်သွယ်စုံစမ်းထားတာကိုကိုရန်နိုင်ကတင်ပြပေးမှာပါရှင်
တိုင်းဒေသလက်နက်ကိုင်ဖွဲ့တွေနဲ့မြန်မာအစိုးရတို့ကြားလက်မှတ်ရေးထိုးဖို့ပြင်ဆင်နေတဲ့တနင်္ဂနွေလုံးပြစ်ခတ်ရစဲရေးသဘောတူစာချုပ် NCA မှာတိုင်းဒေသလက်နက်ကိုင်အဖွဲ့တွေဘက်ကအဖွဲ့တချို့ပဲလက်မှတ်ရေးထိုးဖို့သဘောတူခဲ့တာဖြစ်ပါတယ်အခုလိုတိုင်းဒေသလက်နက်ကိုင်အဖွဲ့တချို့ပဲလက်မှတ်ရေးထိုးဖို့သဘောတူခဲ့တဲ့အတွက်ဒါဟာတနင်္ဂနွေလုံးပြစ်ခတ်ရစဲရေးအသွင်မဆောင်ဘူးလို့ညီညွတ်သောတိုင်းဒေသလူမျိုးများ Federal Council ဒုဥက္ကဋ္ဌနိုင်ဟန်သာကပြောလိုက်ပါတယ
်လေအခုကနော်ဒီရတဲ့အဖွဲ့ခုနကရှိဖွဲ့လောက်နဲ့ပဲလက်မှတ်ထိုးမယ်ရှစ်ဆက်ပြီးလုပ်သွားမယ်ဆိုတဲ့ဟာကဒါကတနိုင်ငံလုံးပြစ်ခတ်ရစရည်လက်အတွင်မဆောင်ဘူးတဝက်တောင်မှမရဘူးပေါ့ဗျာနေရာသဘောကတော့အခြားအများစုမှကြံနေပါသေးတယ်အဲ့တော့ဒီကျွန်တော်တို့ကတော့တနိုင်ငံလုံးကိုပြစ်ခတ်ရစရည်အောင်လုပ်ပြီးတော့မှနိုင်ငံရေးဆွေးနွေးတဲ့အထက်မှာလည်းတနိုင်ငံလုံးအတိုင်းအတာနဲ့အဖွဲ့အားလုံးပါဝင်အောင်ကျွန်တော်လုပ်နိုင်မှပဲကျွန်တော်နိုင်ငံအေးချမယ်ဆိုတဲ့ဟာကိုလေဒါတော့အဲ့လိုဖြစ်မယ်ဆိုတော့အခုလိုဒီတပိုင်းတစနဲ့ပြရတဲ့လောက်နဲ့ဖဲ့ယူမယ်ဆိုတဲ့ပုံစံမျိုးတော့မဖြစ်ခင်ဘူးလို့ကျွန်တော်မြင်တယ
်။ NCA သဘောတူစာချုပ်ကိုလက်မှတ်ရေးထိုးဖို့အတွက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့၁၉ဘက်ကခေါင်းဆောင်တွေပြီးခဲ့တဲ့ရက်ပိုင်းအတွင်းထိုင်းနိုင်ငံချင်းမိုင်မြို့မှာ၃ရက်ကြာဆွေးနွေးခဲ့ကြတာပါ။တိုင်းရင်းသားလက်နက်ကိုင်အဖွဲ့21ဖွဲ့ရှိတဲ့အထက်15ဖွဲ့ကိုဖိတ်ကြားပြီးအဲ့ဒီက10ဖွဲ့နဲ့သာပြစ်ခတ်ရစဲရေးအတွက်လက်မှတ်ရေးထိုးနိုင်မှာဖြစ်ပါတယ်။NCA သဘောတူစာချုပ်မှာပါတဲ့သဘောတူညီချက်တွေအရနိုင်ငံရေးဆွေးနွေးရေးမူပေါင်းရေးဆွဲခြင်းနှစ်ဖက်တက်တွေလိုက်နာမဲ့စစ်ဖက်ဆိုင်ရာကျင့်ဝတ်နဲ့အပြစ်ခတ်ရစဲရေးဆိုင်ရာစီမံစည်းကမ်းတွေမှာသက်ဆိုင်ရာအဖွဲ့အစည်းအလုံးပါဝင်မှစစ်မှန်ပြီးအဓိပ္ပာယ်ပြေဝတဲ့နိုင်ငံရေးဆွေးနွေးပွဲကိုတက်လှမ်းပြီးတော့ရေချေငင်းငယ်ရေးတည်ဆောက်နိုင်မှာဖြစ်တယ်လို့ပြောထားပါတယ်။တိုင်းသားလက်နက်ကိုင်အဖွဲ့အလုံးမပါဝင်နိုင်တဲ့အနေအထားတွေကြောင့်တိုင်းနိုင်ငံလုံးအပြစ်ခတ်ရစဲရေးဖြစ်လာဖို့အလားအလာနဲ့ပတ်သက်ပြီးမေးကြည့်တဲ့အခါမှာနိုင်ဟန်သာကအခုလိုပြောပါတယ်။
အလားလာကတော့အခုကတော့ဒီကျွန်တော်တို့ကတော့တစ်ချောက်လုံးပေါ့ဗျာနော် NCCT နေနဲ့ဆွေးနွေးလာတယ်နောက် SC နေနဲ့ဆွေးနွေးလာတယ်ကျွန်တော်တို့ကအစုအဖွဲ့နဲ့ဟိုဇာပေါ့ဆွေးနွေးလာတာဖြစ်တယ်အခုကတော့ဒီအစုအဖွဲ့နဲ့ဆွေးနွေးနေကြတယ်ရတလောက်ကိုပဲယူမယ်ဆိုပြီးတော့မှအဲ့ဒါလိုဖဲ့ယူတဲ့ပုံစံမျိုးပေါ့ဗျာအခုကတော့နောက်ဆုံးကတော့ဒီအဖွဲ့စည်းအဲ့ကျွန်တော်တို့ကတော့စူးစမ်းမှုရှိရှိနဲ့ကျွန်တော်တို့ကုစားပြုပြီးတော့ဆွေးနွေးနေတဲ့ဟာကတော့အတိမတ်မပြုပန်းနဲ့ပါဗျာတဖွဲ့ချင်းစီကိုဖိတ်ပြီးတော့တဖွဲ့ချင်းစီနဲ့ပြစ်ခတ်ရစဲရေးလုပ်မယ်ကြံတဲ့အဖွဲ့တွေကိုလည်းစာအုပ်ဖွင့်ရမယ်ကြိုက်တဲ့ချိန်မှလာထိုးပါဆိုတဲ့ပုံစံမျိုးဖြစ်နေတယ်ဗျာ
ဒါပြင်နိုင်ငံလုံးပြစ်ခတ်ရစဲရေး NCA သဘောတူစာချုပ်မှာအားလုံးပါဝင်နိုင်ရေးအတွက်တောင်းဆိုသွားမှာဖြစ်တယ်လို့လည်းနိုင်ငံသားကပြောပါတယ
်အေးကျွန်တော်တို့ကတော့အခုလက်ရှိဟိုကြံနေတဲ့အဖွဲ့အများစုကတော့ဆက်လက်ပြီးတော့မှအားလုံးပါဝင်နိုင်ရေးကိုကျွန်တော်တို့ကတော့တောင်းဆိုသွားမယ်လို့ကျွန်တော်တို့အဲ့လိုကြီးရပါတယ်။အဲ့ဒီအနေထားမှာဒီလူထုတွေရောနိုင်ငံရေးပါတီတွေရောနိုင်ငံတကာရောဒီလုံငန်းမှာဒါကတော့ဝိုင်းဝန်းပြီးတော့မှသူတို့တတ်နိုင်တဲ့နီလန်းကနေပြီးတော့မှတွန်းအားပေးသွားဖို့ပေါ့ဗျာ။အဖြစ်ပေးဖို့ဒါကိုလည်းကျွန်တော်တောင်းဆိုထားတာဖြစ်တယ်။
NCA သဘောတူစာချုပ်စေစံညီနိုင်မှုဖြစ်စဉ်အတွက်မှာမြန်မာအစိုးရတပ်ဒီဘက်ကတိုင်းရင်းသားဒေသတွေမှာထိုးစစ်ဆင်မှုတွေကြောင့်တနင်္ဂနွေလိုပြစ်ခတ်ရစဲရေးနဲ့ပြည်တွင်းငြိမ်းချမ်းရေးကိုအဓိကအဟံတာဖြစ်နေတယ်လို့လည်းဒီကြေညာချက်ထပ်မှဖော်ပြထားပါတယ်ခင်ဗျာ
ကိုရန်နိုင်ပြောပြသွားတာပါရှင် VOA ကိုအင်တာနက်ကနေပြီးဝေဖန်အကြံပြုစာတွေပေးပို့လို့ရတယ်သောရရှင်တွေနားဆင်လို့ရတဲ့သတင်းချင်းတွေတောင်းယူလို့ရဆိုရင်တော့ VOA email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ဖုန်းနဲ့ direct ဆက်သွယ်လို့သူတွေအတွက်ကတော့0123923954ကိုခေါ်ဆိုနိုင်ပါတယ်ရှင် fax number ကတော့0123923952ဖြစ်ပါတယ်စာတိုက်ကနေတဆင့်ဆက်သွယ်လို့ရင်တော့ VOA American အတန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တက်တာမှ8589စာရေးသားဆက်သွယ်နိုင်ကြပါတယ်ရှင်အခုတော့နောက်သတင်းတစ်ပုဒ်ကိုဆက်ပါမယ်ရှမ်းပြည်နယ်တောင်ကြီးမြို့နယ်မှာ2015-16ပညာသင်နှစ်အတွက် 张大张独第二那些五个班欧秋坤亚第大巧库马张大张独帮东西五四四帮第二阿些五来看店家被捕着，当即谁得个都给喷了开吧嘞，第六喷了开被灭，也对被灭捕六阿第六被阿选了要逃避违反穆里西尼吧嘞，马一马得连被捕他吧嘞先。
先比呢，当今牛奶的马系列，当今谁得个都过，澳洲巴拉都演的马，你妈怎么了？乌登谁呢？比方说文吉的乌桑比喷了开了吧？这大概的乌加罗，南边一对马，江南一对，谁得个都得哭喷了奶奶一对，先比穆里西南边没，也对边米没米多拉加罗，那些马罗那条老马面奶奶不露手吧嘞？
第那趟山啊，十桥今年的那多不孬，江南江路阿罗毛多的。前几年，前那个呀，要这样的时候来看没？比较的前几年嘛，些国外欧洲国家地大超酷不？哎的呀，国外欧洲国家地大超酷啊，要都在不喏？地大得酷嘛，俺屋内俺老毛要这样啊，在来看没丢嘞嘛？你这个都碰不了他嘛？地方在喏，顶楼上地方喏，都多多单单边边新年不？地呀，地大单的单，别拉嘞，都都哎呀，嘛贵死这个都的牌，大爷呢，那车上高地家属，伢伊嘞身体不？地体质的或伤势的哦，地下都哎呦，单的都差呀点嘛，那边喏嘛丢得不喏？
那个那个嘛咯，你嘛那个啊，谁得个都找哪里个？那个那个个找你个来看那看嘛？谁得个都点点那个留言，那啥年牛里个的，奥哪里谁得个都找哪里个，那么看哪里来悉尼了吧？那个那个啊，对中嘞不得了，到阿非加那个嘛，那些西亚问题单位有个嘞，到达单位啊咯，你嘛那个嘛，啊也对别米的谁得个都的报出来，楼上真来露宿吧嘞？
哦，这个都的是啦，今年他的每头的都有嘛嘞，哎你看见了，一路哈没有股，哈啦，去年给的哎呀，你知道？啊，古路本来就是开到这嘛，一步啊，这嘛，这嘛，中间也没路的，这嘛嘞，都到啊，这那路，哎呀，大路地地的，但这个都是，这个你也在干嘛？混混地在干嘛？这个都啊，这个都也全部呢，没利润呢，不呢？啊，以前呢没利润呢，去哪里开家的？去哪里？今年在年底，我皮皮叔叔皮么拉出去嘞，比如。老师对你说那他们有的去哪家的房还有个比你妈妈的比如平面出来的就能入来的病都得这开口入阿的一对呢那入阿的一股这个微臭奶奶这个都属于的就能入就是干嘛的都得那个你个妈的这个都平面的属于的这些地方也三级对出这边加上一龙安我大卫有没下午伢出来没？这个都啊，俺的金德路跟那咯，路外表现嘛嘞。
到达单位哈，你妈那个嘛，三年看下午撇单位有个比，那趟过呀，十三十块钱老白嘛，你妈那个嘛，老老亏没压着老家。当阿非加那个嘛，你帮东仔看后天，下午撇老少年都都有吧？都哈，他们嘛那在嘛嘞？你妈学表路的嘛哩，都看在里一堆碰哪嘞？没到谁个嘛嘞？谁在那为难下午撇？没家看那手的路，哪有路路敢比你对吧？你妈那个妈，现在个多的也对比米不熟了个。来过来，前年没洗的来讲，啊，可能没有南面来碰的钱哈，也对家生活的让西南来说比，谁叫那撇开不的，再转楼下都乌干么你个说话嘞？
啊，你弄那些不必吧，相当假吧那个。啊，估计啊，屋里老妈子路啊，可能这边今年新年讲哪里流行的好。我看见这个人情啊，还在弄啊，各种不会去干预那个弄的。
要打电话表表了个咯，一弄个咯，你妈那个我是要问你个，那个那个个来看个比没？老白嘛，今年也新单的，应该啥也对的着，来看哪里找奶爸多的路数吧嘞？那比没嘞？这车也对西都的个咯，来看比没？然后嘞，也对呀，找个奶爸的路数吧嘞？第一对。也对便秘的病人心里个每头的这个道理的你妈那个妈碰了点来手臂表述给我的心
比如你妈外单位的时间里等你个超前讨论比你话的你妈生了几门的班超哪一段的困难一提来都没得那十里都在你那理解路嘛那些难比了第一时间我表来那些难的情侣家了我那些哪一段的困难一提的钱你来三年内间里，你跟三年提的钱批包嘞。你那间上班超内间里，可能那一时间股，三度十超十股呢，那三阿六间里讨论比你话嘞。你要办股内间里三年提时间股咯， တို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါလေဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှန့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မြန်မာနိုင်ငံကမှတော်ရရှိများရှင် VOA မြန်မာပိုင်းအစီအစဉ်အစနေနေ့ညပိုင်းအတန်လွင်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေကြားရိုက်ထုတ်လွှင့်ပေးနေရဖြစ်ပါတယ်။အခုည9နာရီအထိအစီအစဉ်ကိုတော့ line to meter 16925တို့ကနေတိုးချက်ဖမ်းယူနားဆင်နိုင်ကြပါရရှင်။အခုဆက်လက်ပြီးတော့ရွေးကောက်ပွဲကာလနိုင်ငံတိုးချက်ထုတ်လွှင့်တဲ့အစီအစဉ်မှာတော့ဒီကနေ့တော့ရွေးကောက်ပွဲဆိုင်ရာအထူးသကဝိုင်းအစီအစဉ်ကိုတင်ဆက်ပေးချင်ပါတယ်။ရွေးကောက်ပွဲဆိုင်ရာအထူးသကဝိုင်းအစီအစဉ်မှာတော့နိုင်ငံရေးအကဲခတ်ပုဂ္ဂိုလ်တွေဖြစ်တဲ့ဒေါက်တာခင်မောင်မျိုးဒေါက်တာရံမျိုးသိန်းဦးစီသူအောင်မြင့်တို့နဲ့အတူမဲဆန္ဒရှင်စီရင်တဲ့ရွေးကောက်ပွဲကော်မရှင်အပေါ်သုံးသက်ဆွေးနွေးတင်ပြထားပါရရှင
်မင်္ဂလာပါရှင် VOA ရွေးကောက်ပွဲသကဝိုင်းကနေကြိုဆိုပါရစေဒီကနေ့ကျမတို့ရဲ့ဆွေးနွေးပွဲမှာပါဝင်ဆွေးနွေးမယ့်လူကတော့နိုင်ငံရေးအကဲခတ်ပုဂ္ဂိုလ်တွေဖြစ်တဲ့ဒေါက်တာခင်မောင်မျိုးဦးစီသူအောင်မြင့်နဲ့ဒေါက်တာရံမျိုးသိန်းတို့ဖြစ်ပါတယ်။ဒီနေ့ဒီမှာဆွေးနွေးဖို့စီစဉ်ထားတာပေါ့နော်။စဉ်းစားထားတာကတော့ဒီရွေးကောက်ပွဲအတွက်ကိုဒီပါတီအသီးသီးကနိုင်ငံရေးပါတီအသီးသီးကနေပြီးတော့မှတ်ပုံတင်ပြီးကြပြီ။နောက်ကိုယ်စလဲလောင်းအမီစင်းနေလဲနောက်ဆုံးအပြည့်သက်ပေါ့ထွက်ပြီးပြီပေါ့နော်။နောက်ပြီးတော့အပယ်ချခံရတဲ့လူတွေလည်းပြန်ပြီး reinstate လုပ်တာတွေလည်းရှိတာပေါ့နော်။အဲ့တော့ရွေးကောက်ပွဲအားလုံးပေါင်းဝင်ဝင်မဲ့ပါတီကတော့အားလုံး62ပါတီလောက်ရှိပါတယ်နိုင်ငံရေးပါတီပေါ့ရွေးကောက်ပွဲကိုယ်စားလှယ်နှောင်းကတော့6000လောက်ရှိတယ်လို့ထင်ရပါတယ်เนาะအဲ့တော့ဒီရွေးကောက်ပွဲတစ်ခုကိုဝင်တော့မယ်ဆိုရင်နိုင်ငံရေးပါတီတွေရဲ့အရေးကြီးဆုံးကတော့ပေါ့ဒီရွေးကောက်ပွဲဆိုင်ရာဒီပါတီရဲ့ကြီးညာဇာတ် manifesto ပေါ့เนาะအဲ့တော့ဒီရွေးကောက်ပွဲနဲ့ပတ်သက်တဲ့ဒီကြီးညာဇာတ်နေကြီးညာရဲ့ညံမှာကျမတို့အရေးဆုံးဟိုသတိထားမိတာတော့ဒီအာဏာရပါတီဖြစ်တဲ့ဒီပြည်ခိုင်ချိုးပါတီရဲ့ manifesto ပေါ့နော်အဲ့ဒါများဘယ်လိုသဘောရပါလဲရှင
်ကျွန်တော်တို့ကတော့နှစ်ခုကိုအဓိကရှင်ကြည့်တာပေါ့အာဏာရပြည်ခိုင်ချိုးပါတီရှိတယ်နောက် NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရှိတယ်အာဏာရပြည်ခိုင်ချိုးပါတီကြတော့သူကစာထဲမှာလည်းကျွန်တော်တို့လေ့လာလို့ရသလိုလက်တွေ့သူက9နှစ်အာဏာရထားပြီးသားလွှတ်တော်ထဲမှာလည်းသူတို့လောက်တာကိုင်တာတွေကျွန်တော်တို့ကတွေ့ပြီးသားတွေ့ပြီးသားဆိုတဲ့ခါကျတော့အဲ့ဒါတွေကဟိုအထွေထူးပြည်သူလူထုကိုဟိုရှင်းပြစရာမလိုဘူးဆိုတော့ကျွန်တော်တို့က NLD နဲ့ချိန်ထိုးကြည့်တာတွေရှိတာပေါ့ဆိုတော့ဥမာအရေးကြီးတဲ့ကိစ္စဆိုရင်အခုဆိုငញ្ញញ្ញိကိစ္စဆိုရင်သူတို့နှစ်ခုတူတာတစ်ခုကပါလဲဆိုတော့အဆင့်3ဆင့်နဲ့ငញ្ញញ្ញိကိုသွားမှာပေါ့ပထမတစ်ဆင့်ကအပြစ်ခတ်ရစေရေးလက်မှတ်ထိုးမယ်အဲပြီးတာနဲ့ဒါနိုင်ငံရေးဆွေးနွေးကြမယ်နိုင်ငံရေးဆွေးနွေးလို့ရတဲ့အဖြေတွေပေါ်မှာဒီဖွဲ့စည်းပုံကိုပြင်မှာပေါ့နော်အဲ့ဒီဥစားအဆင့်3ဆင့်စတော့ကတူတယ်ဒါပေမဲ့အဓိကကွဲပြားခြားနားချက်ကဘာသာတွေ့လဲဆိုတော့ဒီပြည်ခိုင်ပြိုးဘက်ကဒီငញ្ញញ្ញိနဲ့ပတ်သက်တဲ့အဆင့်မှာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုတာကို तू ကနောက်ဆုံးမှ तू ကထားတယ်အဲတမရဥသိန်းစိန်လည်းအဲ့ဒါကိုမကြာခဏ तू ရှင်းပြရတယ်အဲ့ဒါဘာလဲဆိုတော့ဒီနိုင်ငံရေးဆွေးနွေးပွဲကြီးပြီးသွားတော့မှအဲ့ဒါဘယ်ချိန်ဘယ်လောက်ကြာမလဲဆိုတော့ကျွန်တော်တို့မမှန်းနိုင်ဘူးတစ်နှစ်လဲနှစ်နှစ်လဲဖြစ်နိုင်တယ်လေးငါးနှစ်လဲဖြစ်နိုင်တာပေါ့နော်ပြီးသွားတော့မှအဲ့ဒီကရလတ်ကိုဖွဲ့စည်းပုံမှာပြင်ဖို့လုပ်ကြမယ်ဆိုပြီးတော့မှတစ်ဖက်ကတမရဥသိန်းစိန်လည်းပြောသွားတယ်ဥတင်နိုင်သိန်းကလည်းသူ့ရဲ့အဲ့ဒီဒါကြေညာတဲ့စီမှာဒါတွေအကုန်လုံးထည့်ပြောသွားတယ် NLD ကတော့အဲ့ဒါမဟုတ်ဘူးဒေါက်တာဆုကြည်ပြီးခဲ့တဲ့ရက်ကပြောတဲ့စီမှာကတော့နိုင်ငံရေးဆွေးနွေးပွဲတွေစတာနဲ့တပြိုင်နက်တည်းမှာကိုပဲဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုလည်းတခါတည်းတန်းပြီးတော့လုပ်သွားဖို့လိုတယ်လို့သူပြောတယ်။ဘာဖြစ်လို့လဲဆိုတော့ဒီဖွဲ့စည်းပုံပြင်ရေးဆိုတာကလည်းညဉ့်ရည်ရဖို့အတွက်ကိုတခါပြန်ပြီးတော့မှအထောက်အကူပြန်ဖြစ်စေခြင်းတဲ့သဘောလေးတွေ့တယ်။ပြီးတော့မှနောက်ကွဲပြားခြားနားတာဘာတွေထပ်တွေ့ရသေးတယ်လဲဆိုတဲ့ခါကျတော့ဒေါန်ဆန်းစုကြည်တို့ဒီ NLD ပေါ့နော်သူကပင်လုံကိုအခြေခံသောပြည်ထောင်စုဖွဲ့စည်းဖို့ဆိုပြီးတော့မှ Federal ပြည်ထောင်စုဖွဲ့စည်းဖို့ဆိုပြီးတော့မှဟုတ်အရင်တော့ကလည်းပြောတယ်အခုလည်းတို့ကဆက်ပြီးတော့လုပ်နေတယ်အဲ့တော့ပင်လုံကိုအခြေခံတော့ဆိုတဲ့စီမှာဟိုဘာဒီပါလာတယ်လဲဆိုတော့ဟိုတိုင်းသားတွေဆွေးနွေးကြမှာပေါ့နော်ယတိပြတ်ကြီးတော့မဟုတ်သေးဘူးပေါ့ဥမာဗမာတွေကိုအတွက်ကိုပြည်နယ်တစ်ခုအနေနဲ့သတ်မှတ်ပြီးတော့မှရှစ်ပြည်နယ်တွေဖြစ်လာမလားဗျာညာအားလုံးကိုညှိနှိုင်းဆွေးနွေးပြီးတော့မှတာလုပ်သွားမယ်ဆိုတဲ့သဘောဒါပေမဲ့ဒီဟိုခုနကတော့ပြည်ခံမျိုးပတ်မှာအဲ့လိုမဟုတ်အခုကျွန်တော်တို့မြင်ထားတဲ့တိုင်း9ခုဟိုပြည်နယ်9ခုပေါ့ဒါရိုးရိုးလေးပြောမယ်ဆိုရင်တိုင်းသားတွေကတယောက်ကိုပြည်နယ်တစ်ခုစီယူဗမာတွေကတော့တိုင်းခုနှစ်တိုင်းယူဆိုတဲ့ဒါပုံစံမျိုးနဲ့အခုသွားနေတာအဲ့ဒါမျိုးတွေကွာခြားချက်တွေအများကြီးတွေ့တယ်အခြားသောနေရာတွေမှာလည်းဒီလိုပဲတေချာနည်းနည်းနည်းနည်းလှုပ်လိုက်တယ်ဆိုရင်တော့ကွာခြားတာတွေတော်တော်လေးကိုတွေ့ရတယ်ဥမာလယ်သမားအရေးဆိုပါတော့ဘာလို့ရှစ်တစ်ခစ်လုံးမှဆိုရင်ကျွန်တော်တို့သိထားပြီးသားပဲဒါအရင်စစ်ဆိုးရအုပ်ချုပ်သွားစဉ်တော့ဆိုလယ်သိမ်းရာသိမ်းတွေအကုန်လုံးလုတ်ခဲ့တယ်အခုပြည်ခိုင်မျိုးပါတီကတော့လွှတ်တော်ထဲမှာဒါတွေပြန်ပေးမယ်ပါညာပြောတယ်ဆိုပေမဲ့လက်တွေ့မှာလက်တွေ့ကြကြအများကြီးဖြစ်မလာသေးဘူး NLD ကတော့ဒါသူ့ရဲ့ကြေညာချက်မှာပါတာကတော့သူဒါတွေကိုအများကြီးလုတ်ပေးသွားမယ်ပြီးရင်လယ်သမားတွေရဲ့လွတ်လပ်ခွင့်ပေါ့လွတ်လပ်စွာစိုက်ပျိုးလွတ်လပ်စွာရောင်းဝယ်ခွင့်တွေပါတွေပေးမယ်ဆိုပြီးတော့မှအဲ့ဒါတွေသူရေရဲတင်းတင်းကြေညာတာတွေလည်းတွေ့ရတယ်အဲ့ဒါတွေကတော့ဟိုဗါလဲသူ့ရဲ့ message တွေ manifesto တွေပေါ့အဲ့ဒါတွေတွေ့ရတယ်ဟုတ်ကဲ့
ဟုတ်ကဲ့အခုဒီနိုင်ငံရေးပါတီကို တခုမှာပေါ့နော်အများဆုံးဝင်ရောက်ရှင်ပြိုင်မှာတော့ဒီအတိုက်ခံဒီမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီပေါ့ဒုတိယလိုက်တာကတော့အာဏာရဟိုကြံပြီးခိုင်ပြိုးပါတီပေါ့အဲ့တော့ဒီပါတီနှစ်ခုပေါ့ဟိုဖြစ်တင်တာကတော့ဒီအာဏာရပါတီအနေနဲ့ကပို့ပြီးတော့များရမယ်လို့ဆိုရည်ဘူးရတွက်လို့ရတာပေါ့နော်အဲ့တော့ဒီမဲဝင်ရောက်ရွေးချယ်မဲ့ဒီကိုယ်စားလှယ်လောင်းနေဟိုအရင်အတွက်နဲ့ပတ်သက်ပြီးတော့ပေါ့နော်ဒေါက်တာရမသိဘယ်လိုသုံးသပ်လို့ရပါလဲရှင
်အဲကျွန်တော်အမြင်ကတော့ဟိုကိုစီတော်မင်းပြောတာနဲ့နည်းနည်းဆက်ဆက်ရင်ပေါ့လေအဲကျွန်တော်တို့နိုင်ငံမှာ1962ခုနှစ်အာဏာသိမ်းပြီးနောက်ပိုင်းမှာအစိုးရတွေကပုံစံတစ်မျိုးပြီးတစ်မျိုးသာပြောင်းသွားတယ်ဒီပုံစံကွက်ထဲကအစိုးရတွေပဲဖြစ်နေတယ်လက်ရှိအခြေအနေထိအဲ့ဒီအခါကျတော့လက်ရှိအခြေအနေမှာကျွန်တော်အမြင်အားဖြင့်ပြည်သူလူထုဟာအပြောင်းလဲတစ်ခုလိုချင်နေတယ်အဲ့တော့အစိုးရအပြောင်းလဲတစ်ခုကိုလိုအပ်နေတဲ့ကာလဖြစ်နေတယ်လိုလဲလိုချင်နေတဲ့ကာလဖြစ်တယ်အဲ့ဒီအခါကျတော့အဲ့ဒီအချက်ကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ဇောင်းပေးပြီးတော့နော်ကိုယ်စလေအင်တိုက်အားတိုက်ဝင်ပြိုင်တဲ့အတွက်ကြောင့်မလို့ဟိုကိုယ်စလေလောင်းအရေးအတွက်မှာတော်တော်ကြီးကိုများသွားတာလေဖြစ်ကောင်းဖြစ်နိုင်တယ်လို့ကျွန်တော်ကယူဆတယ်သို့တော်လည်းပဲကျွန်တော်ရဲ့အမြင်အားဖြင့်ပြောမယ်ဆိုရင်တော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့တိုင်းရင်းသားပါတီတွေနဲ့ဆက်ဆံရေးအပိုင်းမှာရွေးကောက်ပွဲမတိုင်ခင်ကာလမှာအတော်လေးကိုအလေးထားပြီးတော့လုပ်သင့်တယ်လို့ကျွန်တော်ကမြင်တယ်ဥပမာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတိုင်းရင်းသားပါတီတွေအတွက်သူတို့ရဲ့ရှိနေတဲ့အနေအထားကိုချိန်ချောက်မှုသဘောမျိုးဖြစ်လာမယ်ဆိုရင်ခုနမန်နီဖက်စတိုထဲမှာပါတဲ့ရွေးကောက်ပွဲချိန်ညာစာတမ်းထဲမှာပါတဲ့ပင်လုံစိတ်ဓာတ်ပေါ်မှာအခြေခံတဲ့ပင်လုံဂတိကဝတ်ပေါ်မှာအခြေခံတဲ့ဟလာဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုဆိုတာတကယ်တမ်းလက်တွေ့ဖော်ဆောင်တဲ့နေရာမှာကျွန်တော်အမြင်အားဖြင့်အခက်အခဲတွေရှိလာနိုင်တယ်အချိန်တွေကြာလာနိုင်တယ်လို့ကျွန်တော်ကတော့အဲ့လိုသုံးသပ်မိ
အဲ့တော့ဟိုဆရာရမျိုးသိန်းပြောတာနဲ့ဆက်ဆက်ပြီးပြောရလို့ရှိရင်ဒီတိုင်းရင်းသားဒီနယ်မြေတွေမှာပေါ့နော်ဒီ NLD ဝင်ရောက်ရှင်ပြိုင်တာနဲ့ပတ်သက်လို့ဆရာဘယ်လိုသဘောရမှာလဲရှင
်ဒီတိုင်းရင်းသားတွေမှာလဲနော်ဒီမြန်မာတွေမှာလဲတိုင်းရင်းသားပေါ့လေဒီဟာနှစ်ခုကတကယ်တော့ကျွန်တော်တို့ကကွဲပြားနေလို့ဖြစ်တော့ပေါ့ဟိုကဖြစ်ကျွန်တော်တို့ခုနပြည်နယ်တွေပြောရင်လဲတလို့ပဲဟိုချင်းပြည်နယ်မှာဆိုရင်လဲမြန်မာတွေအများကြီးပဲပြောက်ရှမ်းနေအများကြီးပဲအဲ့လိုပဲကချင်းပြည်နယ်မှာလဲရှမ်းနေအများကြီးအဲ့တော့ကျွန်တော်တို့ပြည်နယ်တွေခွဲပြီးတော့လုပ်မယ်အစားကိုကျွန်တော်အဲ့စပြီးတော့လုပ်ကြတဲ့ကကျွန်တော်တို့ပုံစံလေးကနည်းနည်းလေးပြက်နေတာလေးရှိပါလေ။သို့တော်လည်းအခုအချိန်နေမှာပြောကျွန်တော်တို့ကဓာတ်တွေကိုတော့သွားပြီးတော့အရေးပါတယ်လို့မယူဆနိုင်ဘူးလေ။အဲ့တော့အရေးပါတဲ့ကိစ္စကဘာလဲဆိုရင်ခုနခင်ဆိုးဝင်းပြောတဲ့လိုပေါ့ကျွန်တော်တို့တွေကဒီတိုင်းရင်းသားတွေနဲ့ညီညွတ်ရမယ်စီးလုံးရမယ်လောက်ကန်ရမယ်ဆိုတဲ့ဟာကတကယ်တော့စီလုံးရင်တော့ကောင်းပါလေ။ဒါပေမဲ့မွန်ကိစ္စဆိုရင်မွန်ပဲတည်တယ်။အဲ့တော့မွန်တိုင်းရင်းသားတွေကသူတို့ရဲ့ပါတီမှာသူတို့ကသူတို့လှုပ်ကြမှာပဲ။အဲ့တော့ NLD ကသွားမယ်ဒါမှမဟုတ်ရင်ဟိုပြည်ခိုင်ဖြူကသွားမယ်ဆိုရင်လည်းသူတို့မတူညီတဲ့အကြောင်းလေးတွေရှိမှာ။ဒီမိုကရေစီကဒီတိုင်းပဲလေ။အဲ့တော့ကျွန်တော်တို့ကဒါစီလုံးညီညွတ်တဲ့ဟာကကျန်တဲ့နေရာမှာဒီ peace တို့ဘာလို့ကတော့ကောင်းပါလေ။သို့တော်လည်းသူတို့လှုပ်ပိုင်ခွင့်နေသူတို့ပေးရမယ်။သူတို့လှုပ်ချင်တာဟာလေလှုပ်ရမယ်။ကျွန်တော်တို့ဒီအမျိုးမျိုးအဖုံဖုံဖြစ်လာမှသာလေဒီမိုကရေစီနဲ့ပြည်သားတယ်လို့ကျွန်တော်ယူဆတယ်ဟုတ
်ကဲ့ပါဟိုဟာဆရာစီသူအောင်မြင့်ခုနတစ်ဆက်တည်းမေးနေတာအခုဒီရွေးကောက်ပွဲစီယုံရေးကာလစတင်နေပြီပေါ့နော်ဆိုအင်တိုင်းအားတိုင်းစီယုံနေကြပြီပေါ့အဲ့တော့ပါတီကြီးနှစ်ရက်ရဲ့စီယုံပုံစီယုံနီသူတို့ရဲ့မဟာဗျူဟာလေးနဲ့ပတ်သက်ပြီးတော့ဆွေးနွေးကြည့်အောင်လို့ဟုတ်ကဲ့ဟိုဒေါအောင်ဆန်းစုကြည်ကတော့အခုသူကော့မှုတဲ့ရောက်ခဲ့ပြီသူကိုယ်တိုင်ရှင်ပြိုင်မဲ့ရောက်ခဲ့ပြီပေါ့အခုနောက်ပိုင်းသူကချင်းပြည်သွားမယ်နဲ့ရခိုင်ပြည်သွားမယ်ပေါ့နော်အဲ့တော့ဒီမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့မဲဆွယ်စည်းရုံးရေးမဟာဗျူဟာနဲ့ပတ်သက်ပြီးတော့ဘယ်လိုသုံးသပ်လို့ရပါလဲရှင
်အဓိကကတော့ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတော့ဒီဒေါန်ဆန်းစုကြည်ရဲ့ဩဇာပေါ့သူ့ကိုပြည်သူတွေကချစ်ခင်လေးစားမှုအဲ့ဒါကိုအဓိကမန်တိုင်ပြုတ်ပြီးတော့မှဒေါန်ဆန်းစုကြည်ကဒီရုပ်ကောက်ပွဲမတိုင်ခင်ပေါ့နော်အဲ့ဒီနေ့မတိုင်ခင်မှာနေရာအနှံ့နေသွားပြီးတော့သူလှုပ်လိုက်မယ်ဆိုတာတော့ဒါပေါ်လွင်နေတယ်တစ်ဖက်ကပြည်ခံပြိုးပါတီကိုကြားတဲ့ခါကျတော့ကျွန်တော်တို့အဲ့လိုမျိုးသိမတွေ့ရဘူးသူ့ပါတီတွင်ပြဿနာတွေကြောက်လဲဖြစ်ကောင်းဖြစ်နိုင်ပါတယ်အဲ့တော့အခုဆိုရင်မွေးဆွေစီယုံတဲ့ပုံစံတွေကျွန်တော်တို့ကြည့်လိုက်တဲ့ခါကျတော့နိုင်ငံတကာမှာလိုမျိုးဟိုဗါလဲတိတ်ပြီးတော့ပါတီတွေကိုကျွန်တော်ပြောတာပေါ့နော်ဟိုကြံတဲ့ဘေးပြောကားတွေမပြောပါဘူးတိတ်ပြီးတော့တွတ်တွတ်လက်လက်ဟိုတွေးနိုင်မှုအကြောင်းသိမရှိဘူး။ဘာကြောင့်လဲဆိုတော့ပါတီတွေတော်တော်များများနဲ့ကျွန်တော်ဒီကာလမှာအင်တာဗျူးတွေလုပ်တယ်။တိုင်းသားပါတီကြီးတွေရောဗါတွေရောအားလုံးကဗါတွေစိုးရိမ်နေကြတယ်လဲဆိုတော့ရုပ်ောက်ပွဲကော်မရှင်ဥပဒေမှာဒီပြောတဲ့ဆိုတဲ့စီယုံတဲ့စီမှာမာရွေးတဲ့ဟာတွေပြောဆိုမိခဲ့လို့ရှိရင်နောက်ပြီးတော့မှငွေကြေးသုံးဆွဲမှုတွေမှာဒါစနစ်တကျစည်းနေပါတယ်မရှိခဲ့လို့ရှိရင်ရုပ်ောက်ပွဲနိုင်သွားပြီးတော့မှနောက်ပိုင်းမှာပြန်ပြီးတော့တိုင်ကြားရတာတွေရှိလာရင်အဲ့ဒါကကော်မရှင်လက်ထက်ကိုတစ်ခါပြန်ရောက်သွားမယ်ရောက်သွားပြီးရင်ကော်မရှင်ကသူခုံရုံးဖွဲ့တာတွေလှုပ်ထုံလှုပ်နေတဲ့အတိုင်းပေါ့သူလှုပ်ပြီးတော့မှအရှုံးပေးလိုက်ရင်အဲ့တော့အမတ်လောင်းတယောက်ကသူ tua 80 ya gai nung ne ba nai nai 90 ba ye nai nai apyat tat ba nai nai ai ni ne tua ba le di ma hma ywe mu de bo na ubari chou phaw mi de so bi lo ma da lou lite so yin tua amat long phyan ni shaw ja twa me dutiya ya de lu a lo lyaw tua amat phit twa me a ra ko so yin ne kha ja lo party dai da bo party dai party dai ya tru hma ne da chano ku dai na de ma ja de chano shi ma be hma ne ja de tu mya di pyo ba si pyan ma pyo ba ne no ko tai khai lai yin le ma pyo ba ne hmat tha ba ပြီး ရုပ်ကွယ် ပြီးရင် တိုင်ပါ အဲ့ဒါအကုန်လုံးကပြောနေတော့ ပါတီ ကြီးတွေမှာ အဲ့လိုမျိုး စိတ် လှုပ် ရှား စရာတွေ မတွေ့ဘူး ဒါပေမဲ့ ထူးထူးခြားခြားပဲ တခု တွေ့တာကတော့ ဟို ဘာလဲ ဆိုတော့ ဒေါန်ဆန်းစုကြည် ဘက်က ပြောတာ တခု ပေါ့ အဲ့ဒါ ဘာလဲ ဆိုတော့ တတိပုဂ္ဂလတွေကို မဲထည့်လိုက်ရင် ဒါက तू အစိုးရ လည်း မဖွင့်နိုင်ဘူး သမ္မတ လည်း မယူကောက်နိုင်ဘူး ဒါကြောင့် မို့လို့ ဒါ ပါတီ တွေ ဘယ် မဲထည့် ပါ ဆိုပြီး ပြောတာ ဒါ တော်တော် လေး လှုပ် ခတ်သွားတယ် ဒါ သူ့ ဘက် အချမ်းက ပြီးတော့ မှ သိပ် မကြာ သေးခင် တော့ ဆို နေ ပြီးတော့ မှ ဒါ ကျွန်တော်တို့ ဟို ဝန်ကြီး ဦး မြင့်လှိုင် ပေါ့ နော် तू က နေ ဘာ ပြောလဲ ဆိုတော့ ဒါတိုင်းပြည်ကိုချစ်ပါတယ်ဘာညာဆိုပြီးတော့မှနိုင်ငံသားသူယူထားရင်ဒါဘင်္ဂလီကိုယူထားရင်เนาะအဲ့ဒါမျက်နှာဖြူကိုယူထားရင်အဲ့လိုလူတွေကိုတော့မယုံပါနဲ့မဲပေးပါနဲ့ဆိုတော့မှဒါဒေါန်ဆန်းစုကြည်ကိုတွေ့ဝိုက်ပြီးတော့မှဟိုတိုက်ခိုက်တယ်ဆိုတဲ့စကားမျိုးတွေပြောတာလို့စကြလာတယ်ဒါတော့ပဲရှိတယ်အဲ့တော့သူတို့တွေရဲ့အစည်းအဝေးပုံစံဒီပုံစံတိုင်းသွားနေကြတာပေါ့နော်အဲ့တော့ဒီမှာအခ ဖွဲ့စည်းတွေရဲ့ပြောဆိုမှုတွေကသာပြဿနာတွေဖြစ်နိုင်တယ်လို့ကျွန်တော်မြင်တယ
်ဟုတ်ကဲ့ပါအခုဆိုလို့ရှိရင်ကျွန်တော်တို့ဒီ Facebook ပေါ့နော်ဒီလူမှုကွန်ရက်တွေမှာတွေ့နေရတာဒီဟို Pro နဲ့ ND ပေါ့နော်ဒီစန့်ကျင်ဘက်အဖွဲ့အစည်းနဲ့ထောက်ခံတဲ့အဖွဲ့အစည်းတွေပေါ့အကြီးအကျယ်အပြန်အလှန်တွေရေးကြဆိုကြဆဲကြဆိုကြတွေလည်းဖြစ်နေကြတာပေါ့နော်အဲ့တော့ဒီဒီလာမယ့်ရွေးကောက်ပွဲမှာဒီမဲဆွယ်စည်းရုံးနာနဲ့ပတ်သက်ပြီးတော့ဒီပြည်သူလူထုရဲ့ဟိုထောက်ခံမှုပေါ့နော်အဲ့ထောက်ခံမှုကအခြေအနေပေါ့ဒီဒီအာဏာရပါတီပေါ့ထောက်ခံမှုနဲ့ဒီဒီအတိုက်ခံမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပေါ့ပြည်သူလူထုရဲ့ထောက်ခံမှုဘယ်လိုများသုံးသပ်လို့ရပါလဲရှင
်ကျွန်တော်အမြင်ကတော့လေအမပြောတဲ့ဒီလူမှုကွန်ရက်စာမျက်နှာပေါ့လူမှုကွန်ရက်စာမျက်နှာပေါ်မှာကြည့်လိုက်ရင်ကျွန်တော်တို့ကနှစ်ပိုင်းရှိတာပေါ့ဟို profile map နဲ့ဟိုတုံးဆွဲသူတွေနဲ့ profile အတုတွေနဲ့တုံးဆွဲသူတွေပေါ့အဲ့တော့ profile အမှန်နဲ့တုံးဆွဲသူတွေမှာကြည့်လိုက်လို့ရှိရင်ကျွန်တော်အမြင်ကတော့ရွေးကောက်ပွဲအကြိုမှာသူတို့ကအကုန်လုံးရဲနေတာပဲညီရဲနေတာကိုတွေ့ရတယ်ရဲပလောင်းခန့်နေတယ်ပေါ့အဲ့တော့အဲ့ဒါဘာကိုပြလဲဆိုတော့ Facebook မှာ profile အမှန်နဲ့တုံးနေတဲ့လူတွေဟာအပြောင်းလဲကိုလိုလားနေတယ်နောက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုထောက်ခံနေတယ်ဆိုတာအယံကိုပေါ်လွင်တယ်ကျွန်တော်အမြင်အားဖြင့်တော့ Facebook ဟာလည်းပဲရွေးကောက်ပွဲမဲဆွယ်စည်းရုံးရေးမှာအရေးကြီးတယ်လို့ကျွန်တော်ကမြင်တယ်ဘာဖြစ်လို့လဲဆိုတော့ဥပမာနိုင်ငံရေးပါတီခေါင်းဆောင်တယောက်ရဲ့ပြည်သူလူထုကိုပေးချင်တဲ့သတင်းစကားကိုဥပမာ Facebook ပေါ်မှာ तू ကဗီဒီယိုနဲ့ပဲဖြစ်ဖြစ်တင်လိုက်မယ်ဆိုရင်ဒါလူအများကြီးဟာအချိန်တိုအတွင်းမှာကြည့်လိုက်နိုင်တယ်အဲ့ဒီအခါကျတော့ Facebook ဟာလည်းပဲအရန်အရေးပါတဲ့မဲဆွယ်စည်းရုံးရေးဟို2စက္ကူလို့ကျွန်တော်ကမြင်တယ်အဲ့တော့အဲ့အချိန်မျိုးမှာဒီဘက်ရဲပလောင်းခတ်နေတဲ့ဟလာ profile man နဲ့တုံးတဲ့လူတွေကို Facebook ကအရေးယူဖို့လုပ်နေတာတို့ပိတ်ဖို့လုပ်နေတာတို့လုပ်နေပြီးတော့ဒီဘက်မှာ profile မမှန်ပဲနဲ့ဟလာဟိုအမြင်တွေသဘောထားတွေကွဲလွဲအောင်ကောလာဟလာတွေထုတ်လွှင့်နေတဲ့အကောင့်တွေကိုကြတော့ဘာမှမလုပ်ဘဲဒီတိုင်းလွှတ်ထားတာဟာကျွန်တော်အမြင်အားဖြင့်တော့ဒါဟိုကြောင်ကျိုးစီလျော်မှုမရှိဘူးလို့ကျွန်တော်ကမြင်တယ်။အဲ့ဒီအတွက်ကြောင့်အဲ့ဒီပုံစံမျိုးနဲ့ကျွန်တော်တို့ကလူမှုကွန်ရက်စာမျက်နှာတစ်ခုတည်းကိုကြည့်ရင်တော့မှရွေးကောက်ပွဲအလွန်ဖြစ်လာမယ့်ရလဒ်ဟာဒီဘက် profile man နဲ့တုံးနေတဲ့ရဲပလောင်းခတ်နေတဲ့တုံးဆွဲသူတွေရဲ့စံနာသဘောထားနဲ့ကိုက်ညီပါမလားလို့ကျွန်တော်ကစိုးရိမ
်ဟုတ်ကဲ့ပါဆရာအနေနဲ့အခုပေါ့နော်ဒီဟိုကျုံ့ငင်တန်ကြားတွေရေဒီယိုကနေပြီးတော့လေဒီနိုင်ငံရေးပါတီအတီးတီးကကိုယ်စလဲလောင်းနေရမဲဆွယ်စည်းရုံးခွင့်နေရနေပါပြီ။ဆရာလည်းကြည့်လိုက်မိမယ်ထင်ပါတယ်။ဒေါက်တာဆန်းစုကြည်လည်းပြောပြီးသွားပါပြီ။နောက်တခြားပါတီတွေကလည်းပြောတော့မှာပြောပြီးသွားပြီပေါ့နော်။အဲ့တော့အဲ့လိုမျိုးဒီလိုမျိုးဒီကျုံ့ငင်တန်ကြားတို့ရေဒီယိုကနေပြီးတော့မဲဆွယ်စည်းရုံးတာထိရောက်မှုရှိပါရဲ့ဆရာ
။နှစ်ခုရှိတာပေါ့လေ။ဒီဟိုကိုယ်စလဲလောင်းနေအားလုံးတော့မဟုတ်ပါဘူး။ခေါင်းဆောင်တွေပေါ့။ခေါင်းဆောင်တွေကသူတို့ပါတီခေါင်းဆောင်တွေကပြောကြတယ်ဆိုကြတာပေါ့။အဲ့တော့ဒီတယ်လီဗီရှင်းမှာပြောနေကြမဟုတ်ဘူးဆိုတော့လေနည်းနည်းလေးတော့သူတို့ဟိုပုံရိပ်အမှန်တော့မတွေ့ဘူးသို့တော့ခုနကလူမှုကွန်ရက်မှာသူတို့ဓာတ်တွေတော်တော်လေးတက်သွားကြတက်သွားတော့အမှန်တန်ကောင်းပါလေတခုရှိတာကိုစီစုအောင်ပြောရလို့ပဲမဲဆွယ်စီယုံတဲ့ခါမှာဖြစ်လာမဲ့ကိစ္စကတာဝန်ယူရတဲ့ဟာတွေရှိတယ်အဲ့တော့ဒီ NLD ကဖြစ်ကျန်တဲ့ပါတီတချို့လည်းဒီလိုပဲသူတို့ကိုစလဲလောင်းတွေကိုအင်တာဗျူးမလုပ်ကြပါနဲ့ Facebook ပေါ်မတက်ကြပါနဲ့ဆိုပြီးတော့တားမြစ်ထားတာရှိတယ်အဲ့ဒီဟာတော်တော်လေးကိုဆိုးပါတယ်ဒါကြီးက အမှန်တန်ဆိုးရတဲ့ကိစ္စပေါ့။ဘာကြောင့်လဲဆိုရင်ကျွန်တော်တို့ကထု
တ်ပေါ်ပြောဆိုခွင့်ကိုတားဆီး
တာ။တားဆီးတာပေါ့။ဒါကအမှန်တန်ဒီမိုကရေစီမှာလေ။ဟိုပါတီဥက္ကဋ္ဌကလည်းဒါမှမဟုတ် CEC ကနေပြီးတော့ဟို NLD ကအမှတ်လောင်းနေမပြောရဘူးမဆိုရဘူးဆိုတာသဘောမျိုးပြောထားတာရှိတယ်။ကျွန်တော်တို့ကဒါလေးတွေကကျွန်တော်တို့ကပြန်တက်ရမှာတကယ်တော့ဒီလိုမဟုတ်ဘူး။ဟောကော်မရှင်အနေနဲ့ဒါတွေကသူတို့လွတ်လွတ်လပ်ပြောတဲ့ဟာတွေကသူတို့သဘောထားတွေပဲဖြစ်တယ်သူတို့ပြောတဲ့အတွက်သူများထိခိုက်တာမထိခိုက်တာတခါလေအနှဲငယ်တော့ရှိမှာပဲတယောက်တယောက်ခွင့်လွတ်ကြပြီးတော့ဒါပြောကြရင်လည်းဟောဘာခေါ်မလဲဟိုပုံမှန်900နဲ့တရားစွဲလဲတရားဖြစ်မှုနဲ့တရားစွဲရင်လည်းရလာပဲသူကလည်းသူဒါကိုယ်စလဲလောင်းနဲ့ဘာမှဆိုင်စရာမရှိဘူးတူဦးတယောက်ပုတ်ကိုရေးရသူပြောတဲ့ဟာတွေကတော့အများကြီးရှိမှာပဲခုနဟောပြောတတိပုဂ္ဂလကမဲမထည့်ကြမှန်းနဲ့ပြောတတိပုဂ္ဂလကလူတွေကဟောတော်စုတရားစွဲလို့ရတာပဲသူစွဲကျင်စွဲပေါ့ဒါကသူကဒါပေမဲ့သူကလည်းသူကသူဟောစိတ်ထဲမှာရှိတဲ့ဟာလေပြောကြတာပဲလေဟောပြောကြဆိုကြလုံးကြကန်ကြမှာကျွန်တော်အဖြေတစ်ခုရမှာเนาะအဲ့လိုငင်းချမ်းကြီးကျွန်တော်မရသေးဘူးဆိုတာလေအဲ့ဟာပဲပြောကြဆိုကြဟာဘာမပြောပါနဲ့ဟိုကမပြောပါနဲ့ဟာဟိုကောင်းလို့ချင်းကလေးလို့မခေါ်ပါနဲ့ဒါဆိုရင်တိုင်းရင်သားစီလုံးညီညွတ်ရေးပြက်ပြားလို့သူကသူခေါ်တာပဲခေါ်ခံတဲ့လူကကျေနပ်တာပဲဒါရီကပျော်စရာလည်းကောင်းတယ်เนาะကျွန်တော်တို့ကတယောက်နဲ့တယောက်နဲ့ဥမာဒီဘင်္ဂါလီခေါ်လာလို့ရိန်ဂျာခေါ်လာလို့ဒီအခေါ်ဝါလေးကတိတ်အရေးကြီးတာမဟုတ်ဘူးเนาะဟိုမြန်မာဗုဒ္ဓဘာသာကြီးလို့တော့ပို့ဆိုးတာပေါ့ဒီဟာတွေကပြင်းညက်တယ်ပဲဒါအရေးကြီးတာမဟုတ်ဟိုပြောကြဆိုကြလုတ်ကြကန်ကြမှာကျွန်တော်တို့အဖြေရမှာအဲ့ဒီအဖြေရတဲ့အထိကိုရှားခြင်းနဲ့ဆိုရင်တော့ဒီကျွန်တော်တို့ရဲ့ဟိုကိုယ်စလဲဒီကသူတို့ပြောကြရမှာမပြောလို့မရကျွန်တော်တို့ကျွန်တော်ဘဘဲတန်းနေတယ်ကျွန်တော်ကိုယ်စလဲသူ့အကြောင်းလေးတွေဖတ်ရတော့ထောင်မနဲ့ချိန်ကြတယ်တော့ဘလောက်အောင်လဲဒါလောက်ပဲသိတယ်ဒါပေမဲ့အဲ့ဒီထောင်ကြတာနဲ့ဟောဘယ်ဘွဲရတာနဲ့ဟာသူ့ရဲ့ဟောအကြောင်းညာကျွန်တော်ဘာမှမသိနေရဘူးလေကျွန်တော်ဘွဲမရပါမယ်လေးတန်းအောင်လဲဒီလူကတော်ရင်တော်မှာပဲဗျဟုတ်လားဟုတ်လားထောင်မကြဘဲနဲ့အပြင်မှာကောင်းမွန်လုပ်လို့ရတယ်လူလည်းရှိတာပဲဒါအမျိုးဆုံးပေါ့ကျွန်တော်ဒါကိုကြည့်ပြီးတော့မဲထည့်ရမယ်ဆိုတာဟာမျိုးကတော့မဟုတ်ဘူးဟောသူတို့ဖြစ်နိုင်ရင်သူတို့ဒီရဲ့အတန်တွေကိုကြည်ကြဲပြည့်မြတ်ထွက်လာစေချင်တာပေါ့နော်
အဲ့တော့ငင်းညာရေးဆိုလို့လေအခုငင်းညာရေးမရသေးတဲ့နေမည်တွေအများကြီးရှိတာပေါ့နော်အဲ့မှာပဲမကြနေခင်ကဖြစ်သွားတာဒီဦးစကုံတင်းရင်ကနေပြီးတော့ဒီ NDAK ရဲ့နေမည်မှာပေါ့နော်တခြားပါတီတွေဟိုလာပြီးတော့မဲဆယ်မစည်းရုံးရဘူးဆိုပြီးတော့တားမြစ်တာကြားပါတယ်အဲ့ဒီဟာနဲ့ပတ်သက်လို့ဦးစီတော်အောင်မြေဘယ်လိုများသုံးသပ်မိပါလဲရှင်
အဲ့ဒီဥစ္စာကအခုဟိုမနေ့တုန်းကကိစ္စဟိုဗာလဲအခုဒီရက်ပိုင်းကိစ္စမတိုင်ခင်ရှေ့မှာကလေးကဒီ lower party ဆိုတဲ့ဥစ္စာကသွားစည်းရုံးနေတယ်သွားစီယုံတဲ့ခါကျဒီပန်ဝါပေါ့နော်အထုဒေသတက်ထဲမှာပါတယ်။နောက်အခုဆိုရင်တမတော်ရဲ့လက်အောက်မှာရှိနေတဲ့နေကြာသောတက်ထင်းချုပ်ထားတဲ့နေရာမှာပါတယ်။တကယ်တော့ဒီလိုနေရာမျိုးတွေကရုပ်ောက်ပွဲတစ်ခုလုတ်ပြီးဆိုရင်လွတ်လပ်ပြီးတရားမျှတတဲ့ရုပ်ောက်ပွဲဖြစ်ဖို့ဆိုရင်လွတ်လပ်စွာဒါဟိုဥစ္စာပေါ့မဲဆွယ်စီယုံခွင့်ရှိရမယ်။ဒါပေမဲ့အဲ့ဒါကိုမရဘူး။ဆိုတော့ရှေ့ပိုင်းမှာဘာဖြစ်သွားလဲဆိုတာကိုကျွန်တော်နည်းနည်းလေးပဲကျွန်တော်ပြန်ကောက်ပြီးတော့ပြောရရင်2010ရုပ်ောက်ပွဲတော့ဆိုရင်ကချင်ပြည်နယ်မှာကချင်ပါတီ3ခုကနေပြီးတော့မှမှတ်ပုံတင်ဖို့အတွက်ဆိုပြီးတော့မှဟိုလျှောက်ထားတယ်သုံးခုစလုံးကိုအဲ့ဒီအချိန်ကဆိုရှာရှာပပပဲအကုန်လုံးပယ်ချပလိုက်တယ်အဲ့ဒီတော့ကော်မရှင်ကလုံးဝပါတီထောင်ခွင့်မပေးဘူ
းအဲ့တော့
ဟုတ်သူတို့အပါဝင်ပေါ့လေအကုန်လုံးအဲ့ဒီဥစ္စာတွေကိုပယ်ချပလိုက်တယ်ပယ်ချပြီးတော့မှအဲ့ဒီအဲ့လိုမျိုးပယ်ချလိုက်တော့ကချင်ပြည်နယ်မှာဘာပဲကြံတော့လဲဆိုတော့ပြီးခိုင်ဖြိုးကြံတယ်ပြီးတော့မှပြီးခိုင်ဖြိုးနဲ့မဟာမိတ်ဖွဲ့ပြီးတော့မှဒါဟိုဖွဲ့စည်းထားတဲ့စတာကလို့ခေါ်တဲ့စီလုံးညွရင်းနဲ့ဒီမိုကရေစီပါတီကချင်ပြည်နယ်ပေါ့နော်အဲ့ဒါပါတယ်တကယ်တော့ဒီနှစ်ခုကတော့အတူတူပါပဲပြီးတော့မှတာဆညာပါတယ်တိုင်းသားစီလုံးညွရင်းပါတီပေါ့ဒါပဲပြန်ရတယ်တကယ်ကိုကချင်လူထုတွေရဲ့တီထောင်တဲ့ပါတီတွေကပြန်ခွင့်မရခဲ့ဘူး။အခု2015မှာကျတော့ပြောင်းလဲသွားပြီဆိုတဲ့ခါကျတော့ပါတီတွေအများကြီးပေါ်လာတယ်။အများကြီးပေါ်လာတယ်။ကချင်ပြည်နယ်အခြေပြုတဲ့ပါတီတွေပေါ့။အဲ့တော့ပေါ်လာတဲ့ခါကျတော့ဒီလိုမျိုးရွေးကောက်ပွဲလုပ်တဲ့အချိန်မှာတော့လွတ်လွတ်လပ်လပ်မဲဆွယ်စည်းရုံးမှုသင့်တာပေါ့။အဲ့တော့ဒီနယ်မြေတွေကလည်းခုနကလိုအစိုးရကွန်ထရိုးလုပ်ထားတဲ့နယ်မြေတွေတိုက်ပွဲဖြစ်တာမဟုတ်ဘူး။ဒါငင်းငင်းချမ်းချမ်းရှိတဲ့နယ်မြေတွေပြီးတော့မှနေကြာသောတတ်တွေကလည်းသူ့အတူနေရာယူထားတဲ့နေရာတွေအဲ့ဒီကိုမလာပါနဲ့မဲမဆွယ်ပါနဲ့မစည်းရုံးပါနဲ့ဆိုတာကျွန်တော်ထင်တယ်ဒါဥပဒေနဲ့လည်းမကိုက်ညီဘူး။အဲ့တော့အခုနောက်ဆုံးရတဲ့သတင်းအရဆိုရင်တော့ပြည်နယ်ရွေးကောက်ပွဲကော်မရှင်ကဒါဦးစခုံတင်းရင်တာဝန်ရှိတဲ့လူပေါ့နော်ခေါ်ပြီးတော့မှဒါကိုအကြောင်းကြားအသိပေးမယ်လို့ပြောတယ်မဲဆွယ်စည်းရုံးမှုတာကိုခင်ဗျားတို့ခွင့်ပြုရမယ်ဆိုတဲ့သဘောပေါ့အဲ့ဒီနီးနဲ့မဲဆွယ်စည်းရုံးခွင့်တွေကအဲ့ဒီမှာလည်းမကဘူးတခြားသောကျွန်တော်တို့ရဲ့ဒီတိုင်းသားဒေသတွေမှာဖြစ်စေနေစုံနယ်ပြားမှာဖြစ်စေရသင့်တယ်လို့ထင်ပါတယ
်ဟုတ်ကဲ့ပါအခုပေါ့လေဒီရွေးကောက်ပွဲကော်မရှင်ကနေတော့လည်းတတ်မှတ်ထားပါတယ်လှုပ်ထုံးလုံးလေးတွေအများကြီးပေါ့အဲ့ထဲမှာမှဒီမဲဆွယ်စည်းရုံးတဲ့နေရာမှာဒီဘာသာရေးကိုခုလုံးလုပ်ပြီးတော့မစည်းရုံးရဘူးဆိုပြီးတော့ပြောထားတာရှိပါတယ်အဲ့တော့အားလုံးကလည်းဒီဘာသာရေးကအင်မတန်မှကိုမိတော့တစ်ခုလိုမျိုးပေါ့နော်ပောက်ကွဲနိုင်တဲ့ဟာမျိုးအကုန်လုံးကလည်းကြောက်ပြီးတော့ကြည်နေကြပါတယ်ဥပမာဆိုနိုင်ငံခြားဒီတန်ယုံနေကိုယုံကနေပြီးတော့ဒီရွေးကောက်ပွဲနဲ့ ပတ်သက်ပြီးတော့မဲဆွယ်စည်းရုံးတဲ့နေရာမှာဒီဘာသာရေးကိုခုလုံးလုံးမအောင်ကြောက်တယ်အဲ့တော့ဒီလိုမျိုးဟာမဖြစ်ရအောင်ဆိုပြီးတော့ဟိုပေါ်လေးသတိပေးတဲ့ကြီးညာချက်ကလေးထုတ်ပါတယ်ထုတ်ပြီးတဲ့ခါကျတော့ဒီနိုင်ငံသားရေးဝန်ကြီးဌာနအနေပြီးတော့ဒါကတော့မြန်မာပြည်သူပြည်သားတွေကကောင်းကောင်းမွန်မွန်ဒီလွတ်လပ်တရားမျှတဲ့ရွေးကောက်ပွဲကိုကျင်းပမယ်အချိန်မှာဒီလိုမျိုးထုတ်လိုက်တာဖ
ဘလောက်ကြီးတယ်လို့များယူဆပါလဲ
။ကျွန်တော်အမြင်ကတော့ဗောလေဟိုကျွန်တော်တို့နိုင်ငံထဲမှာတော့ဖွဲ့စည်းပုံအခြေခံဥပဒေအရလည်းပဲကျွန်တော်တို့ကလွတ်လပ်စွာကိုယ်ကိုယ်ခွင့်ကိုပေးထားပြီးသား။နောက်ပြီးတော့ကျွန်တော်ခုနပြောသလိုနိုင်ငံရေးလို့ငါဘာသာရေးကိုအသုံးချပြီးတော့မဲဆွယ်စည်းရုံးရေးမှာတယ်မကောက်ဘူး။အခြားဒီအုပ်ချုပ်ရေးပိုင်းဥပဒေပြုရေးပိုင်းတွေမှာလုံးလုံးမရတဲ့ပုံစံမျိုးကိုကျွန်တော်တို့ရဲ့စနစ်ထဲမှာကသတ်မှတ်ပြီးသားဖြစ်တယ်လို့ကျွန်တော်ကနားလေတယ်။အဲ့ဒီအခါကျတော့လက်ရှိပေါ့လေရွေးကောက်ပွဲမဲဆွယ်စည်းရုံးရေးကာလမှာလည်းပဲကျွန်တော်အများအားဖြင့်ဘာသာရေးကိုနော်ဟိုအကြောင်းပြပြီးတော့နော်ရွေးကောက်ပွဲမှာမဲရအောင်ဖြစ်စေနော်အစိုးရဖွဲ့နိုင်အောင်ဖြစ်စေလှုပ်လာတဲ့ခြေလှမ်းတိုင်းကိုကျွန်တော်အများအားဖြင့်နော်အစိုးရရောပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရောကော်မရှင်ဖွဲ့ခွဲအဆင့်ဆင့်ရောထိထိရောက်ရောက်နဲ့တတိပေးအရေးယူဆောင်ရွက်ဖို့လိုအပ်တယ်လို့ကျွန်တော်ကမြင်တယ်။အဲ့တော့အဲ့လိုမလုပ်နိုင်ဘူးဆိုရင်ကျွန်တော်စိုးရိမ်တာကကျွန်တော်ပထမကျွန်တော်အမြင်ကကျွန်တော်တို့နိုင်ငံမှာရှိတဲ့80ရာခိုင်နှုန်းသောကျေးလက်နေပြည်သူလူထုဟုတ်လားကျေးလက်နေပြည်သူလူထုဟာနှစ်ပေါင်း90ကျော်ကျွန်တော်တို့ဟိုစစ်တပ်ရဲ့အုပ်ချုပ်မှုအောက်မှာပုံစံမျိုးမျိုးနဲ့နေခဲ့ရပြီးတော့သူတို့ရဲ့အကြောက်တရားဟာလည်းအယံမြင့်ပါတယ်။အဲ့ဒီလိုအခြေအနေမျိုးမှာခုနပြောတဲ့ဘာသာရေးအရဟိုစီယုံမှုတွေဘာသာရေးအရဟိုဆွဲဆောင်မှုတွေဟာသူတို့ရဲ့ဆန္ဒအမှန်ကိုလာမဲရွေးကောက်ပွဲမှာမဖော်ထုတ်နိုင်ပါဘူးကျွန်တော်ကတော့စိုးရိမ်တယ်။အဲ့ဒီအခါကျတော့ရွေးကောက်ပွဲရဲ့ရလဒ်ဟာပြည်သူလူထုအများစုရဲ့ဆန္ဒသဘောထားကိုမဖော်ထုတ်နိုင်ရတဲ့အကြောင်းရင်းတစ်ခုဟာဒီနိုင်ငံရေးမှာဘာသာရေးကိုအသုံးချပြီးတော့လှုပ်ရတဲ့လှုပ်လာတဲ့အကြောင်းဖြစ်လာမှာဘူးကျွန်တော်ကတော့ဟိုစိုးရိမ်ပါတယ
်ကျမတို့လည်းအဲ့ဒီသတင်းတွေကြားပြီးတော့ပေါ့နော်ဟိုတော်တော်ကဖြစ်သွားတာဒီကြပ်ဘရောင်းမှာသွားပြီးတော့ဒီမဘာသာအဖွဲ့ကနေမဲဆက်စည်းရုံးညာကိုလက်မခံဘူးပေါ့နော်ဟိုဒီဒေသခံတွေကနေပြီးတော့လက်မခံမင်းနဲ့မောင်းထုတ်လိုက်တဲ့ပိုင်းနဲ့ကြားတဲ့ခါကျတော့ကျမတို့မဘာသာဆရာတော်တပါးကိုဖုန်းဆက်ပြီးအင်တာဗျူးလုပ်ပါတယ်အဲ့တော့ဆရာတော်ကတော့ပြောမိတ်ပါတယ်ဘယ်လိုမိတ်လဲဆိုတော့ဒါတူးချင်းလောက်ကြတာပါဒါမဘာသာရဲ့မူဝါဒမဟုတ်ပါဘူးလို့ပြောပါတယ်အဲ့တော့မဘာသာရဲ့မူဝါဒမဟုတ်ဘူးလို့ပြောပေမဲ့လို့လည်းပေါ့နော်မပြေတော့လဲကံရရှိပေါ့နိအဲ့ဒီခါကျတော့ဒီစိုးရိမ်မှုကဟိုလူလူချားမှာပေါ့လေဘလို့များဟိုတက်ရောက်မှုရှိနိုင်ပါလဲရှင
်အဲအဲ့ဒီစာနဲ့ပတ်သက်ရင်ကျွန်တော်တို့အမြဲတမ်းပဲဒါကိုကျွန်တော်တို့ဟိုဘယ်လိုလဲလေ့လာဆောင်ကြည့်တာပေါ့နော်အဲ့တော့မဘာသာအဖွဲ့ကြီးဆိုတဲ့ဟာကဗဟိုသူရှိတယ်အောက်ခြေအဖွဲ့လေးတွေရှိတယ်အဲ့တော့ဗဟိုကအဲ့လိုမျိုးပဲအောက်ခြေကနေပြီးတော့မှဟိုညညာချက်ထုတ်ဒီညညာချက်ထုတ်တာတွေလုတ်တဲ့အခါကျတော့ဗဟိုကျွန်တော်တို့ကမေးတယ်ဒါဆိုင်သလားပေါ့အဲ့တော့ဗဟိုကအဲ့ဒီတော့ကသူတို့ကိုယ်တိုင်ညညာချက်ထုတ်ပြီးတော့ဘာပြောလိုက်လဲဆိုတော့မဘာသာဗဟိုကထုတ်တဲ့ညညာချက်မှသာဒါမဘာသာဗဟိုရဲ့ညညာချက်လို့မှတ်ပြီးတော့မှအောက်ခြေကထုတ်တဲ့ဟာကျတော့ဒါအောက်ခြေကဟာတွေပဲသူ့သဘောနဲ့သူထုတ်တာပဲလို့သူတို့ကပြောတယ်ပြောတော့အဲ့တော့အောက်ခြေကထုတ်တဲ့ဟာတွေနဲ့ပတ်သက်ရင်ဟိုဘယ်လိုများသဘောထားမလဲပေါ့ဆိုတဲ့ခါကျတော့သူတို့ကတော့ဒါကိုတားမြစ်ဖို့မရှိဘူးသူ့ဘာသာသူထုတ်တာပဲလို့ပြောတယ်ဆိုတော့ကျွန်တော်တို့ဝေဖန်ရခက်တာပေါ့နော်ဒါပေမဲ့အခုလောလောဆယ်မှာတော့ဘာတွေဖြစ်နေတယ်လဲဆိုတော့ဒါလက်တွေ့ဖြစ်နေပြီပေါ့အခုဟာအခုဆိုရင်ဒါမျိုးစောဥပဒေအောင်ပွဲတွေလုံနေကြတယ်လုံနေကြတဲ့ခါကျတော့ဥမာမြောင်းမြမှာမြောင်းမြမှာအဲ့ဒီပွဲလုတ်တဲ့မြောင်းမြမဟုတ် sorry ARV တိုင်းမှာဒီပွဲလုတ်တဲ့အခါကျတော့အဲ့ဒီမှာအပေါ်ကဆရာတော်တပါးကနေပြီးတော့သူကပြောတယ်ဒါအမျိုးဘာလဲဒီမျိုးစောက်ဥပဒေကိုဒါကန့်ကွက်ခွဲတဲ့ပါတီတွေကိုဒါမဲပေးဖို့မသိဘူးဘာညာဆိုတော့ပြောတယ်ဘယ်ပါတီလဲသိရလားဆိုတော့အောက်ကသိတာသိတာပေါ့အဲ့ဒါဝိုင်းပြီးတော့ဖြေကြတယ်အဲ့တော့ကပြောဘယ်ပါတီလဲဆိုတော့ NLD ဘာညာဆိုတော့အဲ့လိုပြောတယ်ဆိုတော့ဟိုပြောရင်းဆိုရင်လည်းဘလို့တွေဖြစ်လာတယ်လဲဆိုတော့ဒီ NLD ဆန့်ကျင်တိုက်ခိုက်ရေးတွေအဲ့ဒီဟာတွေကတော့တော်တော်လေးကိုတွေ့နေရတယ်ဥမာဒီပြီးခဲ့တဲ့ဟိုဘာလဲတပတ်ကျော်လောက်ကဆိုရင်လဲမန္တလေးမစိုးရင်တက်တဲ့ကဒါအရှင်ဝီရသူဆိုရင်လဲဗီဒီယိုအင်တာဗျူးတစ်ခုမှာသူကဘာပြောလဲဆိုတော့မန္တလေးမှာဒါဒေါ်ဝင်းမြမြပေါ့စီယုံရင်းမှုကမွတ်စလင်တွေပဲတီးသန့်သွားပြီးတော့စီယုံနေတာပေါ့အဲ့တော့ဒီပါတီကမွတ်စလင်တွေကိုတီးသန့်စီယုံတဲ့ပါတီဒါကြောင့်မလို့ဖျားတရားတော်နဲ့မကိုက်ညီဘူးဆိုတော့အဲ့လိုပြောတာတွေရှိလာတယ်ဆိုတော့အဲ့လိုမျိုးတွေကတစ်ခုနှစ်ခုမကတော့ဘူးရှိလာတဲ့ခါကျတော့ဒါဟာကျွန်တော်တို့လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲကျင်းပနိုင်ရေးနောက်တီးတီးငင်ငင်နဲ့တိုင်းပြည်မှာအေးအေးချမ်းချမ်းနဲ့ကျင်းပနိုင်ရေးအတွက်ကိုအများကြီးဒါစိုးရိမ်စရာဖြစ်လာတယ်လို့တော့ကျွန်တော်ထင်တယ်
โอเคป่ะဒီခုရွေးကောက်ပွဲ message စီရင်ရေးကာလကလည်းတဖြည်းဖြည်းနဲ့နှီးကပ်လာဟိုအချိန်ဟုန်ရလာပြီပေါ့เนาะအဲ့တော့ရွေးကောက်ပွဲကလည်းမကြခင်ကျင်းပတော့မှာပေါ့လေအဲ့တော့ဒီကနေ့ပါဝင်ဆွေးနွေးပေးတဲ့လူအားလုံးကျေးဇူးအများကြီးတင်ပါတယ်ရှင
်ကျေးဇူးတင်ပါတ
ယ်ကျေးဇူးတင်ပါတယ
်ရွေးကောက်ဝယ်ဆိုင်ရအထူးစကားဝိုင်းအစီအစဉ်တွေကို VOA ရန်ကုန်ရုံးခွဲတာဝန်ခံဒေါက်ခင်ဆိုးဝင်းကတင်ဆက်ခဲ့တာဖြစ်ပါတယ်အခုတော့ဒီကနေ့ညတိုင်းရီလေးလိုင်းအစီအစဉ်မှာဘယ်အကြောင်းအရာတွေဆွေးနွေးမလဲဆိုတာနားဆင်ရအောင်ပါ
ရရှိမြန်မာမြန်မာတန်သာလက်နက်ကင်ဖွဲ့စည်းတီးတီးကဒီထိပ်တီးခေါင်းဆောင်တွေရဲ့ညီလာခံအတွင်းမှာဒီတနင်္ဂနွေလုံးပြစ်ခတ်ရက်စေးဆိုင်ရာသဘောတူညီချက်ကိုလက်မှတ်ထိုးဖို့ကိစ္စမှာသဘောကိုလဲပြီးတော့တန်သာထိပ်တီးခေါင်းဆောင်တွေပါဝင်တဲ့ဒီအပြစ်ခတ်ရက်စေးရေးညှိနှိုင်းရေးဖွဲ့ ST ကိုဖျက်သိမ်းလိုက်ပြီးဖြစ်ပါတယ် NCA သဘောတူညီချက်နဲ့ပတ်သက်လို့လည်းဒီခုနှစ်ဖွဲ့ကပဲလက်မှတ်ထိုးပြီးတော့တန်သာအများစုကတော့လက်မှတ်မထိုးဘူးဆိုတာမို့လို့မြန်မာအစိုးရအနေနဲ့ရည်မှန်းနေတဲ့ဒီရွေးကောက်ပွဲမတိုင်ခင်တနင်္ဂနွေလုံးအပြစ်ခတ်ရက်စေးရေးသဘောတူညီချက်စာချုပ်ချုပ်ဆိုနိုင်မှုဆိုတဲ့အလားအလာဟာမိမ့်မိန်လာရပါတယ်အဲ့တော့ဒီတနင်္ဂနွေလုံးပြစ်ခတ်ရက်စေးရေးအခြေအနေညဉ့်ညဉ့်လုပ်ငန်းစဉ်တွေနဲ့ပတ်သက်လို့တုံးသက်မဲ့ကျွန်တော်ဆွေးနွေးပွဲတက်ကိုအခုစနေနေ့ညပိုင်းဒဲအလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမင်းများလိုတဲ့တော်ရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဒါမှမဟုတ်ကိုဆွေးနွေးလိုတာကိုမင်းများလိုတာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကျွန်တော်တို့စီကိုပေးပို့ထားလို့လည်းရပါတယ်။VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က0923823554ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရစေ
။ဒီကနေ့ညဘက်9နာရီခွဲမှာထုတ်လွှင့်မယ့်တိုင်းရေးလေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ချက်မှန်ဖိတ်ခေါ်အပ်ပါတယ်ရှင်။ VOA ကနေစနေနေ့ညဘက်သတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ရှင်။ကုန်ရနေပိုင်းအစီအစဉ်အဆုံးသတ်ခင်မှာသတင်းကျဉ်းချုပ်ကိုမှခင်ဖြူထွေးကကြင်ညာပေးမှာပါရှင
်ဆီးရီးယားနိုင်ငံအတွင်းအမေရိကန်နဲ့ရုရှားနိုင်ငံတို့ရဲ့တိကျလေကြောင်းတိုက်ခိုက်မှုတွေရှိနေတာနဲ့အမျှဆီးရီးယားရဲ့ပြည်တွင်းစစ်ပရိပတ်ခါကြောင့်တော့အမေရိကန်နဲ့ရုရှားတို့အကြားမှာစစ်ဖြစ်လာနိုင်တဲ့အခြေအနေမရှိပါဘူးလို့အမေရိကန်သမ္မတဘရက်အိုဘားမားကပြောပါရယ်ဆီးရီးယားသမ္မတဘက်ရှားအာဆတ်ကိုကူညီထောက်ပံ့ပေးနေတဲ့ရုရှားရဲ့မဟာဗျူဟာကတော့နိုင်ငံတကာအသိုက်အဝန်းကြားမှာထောက်ခံမှုများများဆဆရမထားဘူးလို့မစ္စတာအိုဘားမားကပြောပါရယ်မစ္စတာပူရီရဲ့ညွန့်ပေါင်းဖွဲ့ထဲမှာလောလောဆယ်အီရန်နဲ့ဆီးရီးယားကောင်းဆောင်အာဆက်တို့ပဲရှိပြီးကျန်တဲ့ကမ္ဘာအတိုင်းအတာတစ်ခုလုံးကတော့အမေရိကန်နဲ့အတူရှိနေတယ်လို့လည်းသူကပြောပါရယ်ရှင်။အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းကွန်ဒူးစ်မြို့မှာနေစီမထဆရာဝန်များအဖွဲ့ MSF ရဲ့စစ်ရုံတစ်ခုဘုံကျဲတိုက်ခိုက်ခံရတာမှာ MSF ဝန်ထမ်း9ဦးသေဆုံးပြီး38ဦးဒဏ်ရာရခဲ့တယ်လို့အဖွဲ့ကြီးကကြေညာလိုက်ပြီးတော့တိုက်ခိုက်မှုကိုအပြင်းထန်ဆုံးပြစ်တင်ဝေဖန်လိုက်ပါရယ်။ဒီစစ်ရုံရှိရာနေရာကိုအာဖဂန်နဲ့အမေရိကန်စစ်ဘက်အရာရှိတွေကိုအသိပေးအကြောင်းကြားထားပြီးတဲ့နောက်မှာကိုပဲမိနစ်30ကြာလေကြောင်းတိုက်ခိုက်မှုတွေဖြစ်ခဲ့တာလို့ MSF ကပြောပါရယ်။အမေရိကန်စစ်ဘက်ကတော့အာရုံဥအချိန်လေကြောင်းတိုက်ခိုက်မှုတခုသူတို့လုပ်ခဲ့တယ်ဆိုတာကိုဝန်ခံထားပြီးစစ်ရုံကိုမှားယွင်းထိမှန်ခဲ့ပုံရတယ်လို့ဆိုပါရယ်။အာဖဂန်ဒေသစံတော်ချိန်စနေနေ့အာရုံဥမနက်2:15မိနစ်မှာလုပ်ခဲ့တဲ့ဒီလေကြောင်းတိုက်ခိုက်မှုဟာအမေရိကန်တပ်ဖွဲ့တွေကိုချင်းချောက်နေတဲ့သူတွေကိုပြစ်မှတ်ထားလုဆောင်ခဲ့တာလို့အာဖဂန်နစ္စတန်မှာရှိတဲ့အမေရိကန်တပ်ဖွဲ့များရဲ့အကြီးအကဲဗိုလ်မှူးကြီး Brian Travis ကပြောပါရယ်ရှင်။အမေရိကန်ပြည်ထောင်စုနောက်ပိုင်းအော်ရီဂွန်ပြည်နယ်ကကောလိပ်ကျောင်းတစ်ခုမှာလူ9ယောက်သေဆုံးပြီး9ယောက်ဒဏ်ရာရခဲ့တဲ့ပစ်ခတ်မှုနဲ့ပတ်သက်လို့တန်တရားရှိသူအသက်26နှစ်အရွယ်အမျိုးသားဟာသူစတင်ပစ်ခတ်ခဲ့တဲ့စာတင်ကမ်းထဲမှာရှိနေတဲ့အကြောင်းသားတစ်ဦးဖြစ်တယ်လို့အော်ရီဂွန်ပြည်နယ်အရာရှိတွေကပြောပါရယ်။ Rosebud မြို့ Umbach ဒေသကောလိပ်ကျောင်းမှာစာတမ်းပိနေကပစ်ခတ်ခဲ့တဲ့တနက်သမား Chris Hamberman ဆာကိုတင်စီရမိထားတဲ့တနက်73မျိုးစလုံးဟာသူနဲ့ဆိုင်နေတယ်ဆိုပြီးတော့ Federal စုံစမ်းစစ်ဆေးသူတွေကယူဆထားပါရယ်ရှင်။ဩစတြေးလျနိုင်ငံဆစ်ဒနီမြို့မှာဆယ်ကျော်သက်တဦးကပြစ်ခတ်မှုကြောင့်အရေးယာရှိတဦးသေဆုံးခဲ့တဲ့ဖြစ်ရပ်ဟာနိုင်ငံရေးပြောကားကြောင့်ဖြစ်ပြီးတော့ဒါဟာအကြမ်းဖက်လှုပ်ရှားမှုပုံစံဖြစ်တယ်လို့ဩစတြေးလျအစိုးရအရာရှိတွေကပြောပါတယ်။မနေ့ကတောက်ချနေတဲ့ကအသက်15နှစ်အရွယ်လူငယ်ကဆစ်ဒနီမြို့အနောက်ပိုင်းစင်ဂျီပုံးတစ်ခုကရဲစခန်းမှာ New South Wales ပြည်နယ်ရဲတပ်ဖွဲ့ဗဏ္ဍာရေးဝန်ထမ်းတစ်ခုကိုနောက်ကနေခေါင်းကိုအနိကက်ပြစ်ခတ်ခဲ့တာဖြစ်ပါတယ်ရှင်။နယူးယောက်မြို့မှာဒီကုလသမဂ္ဂထရီညီလာခံကိုတက်ရောက်နေတဲ့နိုင်ငံသားရေးဝန်ကြီးဦးမနာမောင်လင်းနဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီတို့အောက်တိုဘာလ2ရက်နေ့ကတွေ့ဆုံခဲ့ကြပြီးတော့မြန်မာနိုင်ငံပြည်ပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေကိုဆက်စစ်မဲ့နိုဝင်ဘာ10ရက်ရွေးကောက်ပွဲတွေဟာအလုံးပါဝင်ပြီးပွင့်လင်းမြင်သာမှုရှိတဲ့အများလက်ခံယုံကြည်တဲ့ရွေးကောက်ပွဲတွေအသေးစားဖြစ်အောင်လုပ်ဖို့နိုင်ငံအမေရိကန်နိုင်ငံသားရေးဝန်ကြီးကတိုက်တွန်းခဲ့တယ်လို့အမေရိကန်နိုင်ငံသားရေးဌာနကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ရှင်
။သတင်းကြေညာချက်ကိုမခင်ပြူထွေးရကြေညာပေးခဲ့ရဖြစ်ပါတယ်။ဒီညနေ့အစီအစဉ်ထုတ်လုပ်ရေးမှုကကုန်ညံဝင်းအောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာတော့ Justin Twitch ဖြစ်ပါတယ်။ကျွန်မနောင်လပိုင်ပါ9နာရီမှတခါထပ်ပြီးထုတ်လွှင့်မဲ့အစီအစဉ်ကိုတော့ line meter 24 25 32တို့မှာငါနားဆင်နိုင်ကြပါရဲ့ရှင်တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.